Voice of America in Burmese.
မင်္ဂလာပါခင်ဗျာ Very American Day 2010ပြည့်နှစ်မတ်လ19ရက်ခြားသောပြည်နှစ်မတက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5.32/40/48တို့အပြင်ဖိုင်လမီတာ190 kHz 1905တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ Very website burmese.vernews.com နဲ့ Facebook စာမျက်နှာ Very Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမထွန်းပါဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်တာဝန်ယူသွားမှာဖြစ်ပြီးသတင်းတွေကိုလည်းကြေညာပေးသွားပါမယ်နောက်ဆုံးရသတင်းတွေအပြီးဒီကနေ့ထုတ်လွှင့်မဲ့သတင်းလာတဲ့ပုံမှာတော့အခုလိုကြားကြရပါမယ
်ဒီကနေ့ဆန်းဒီမှာကျွန်တော်တို့ဒီကိုရာဘိုင်းရန်နဲ့ပတ်သက်ပြီးတော့ကိုရာဘိုင်းရန်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့အမြင်နဲ့စခန်းနဲ့အမြင
်ကမ္ဘာတဝန်းအရှိန်အမြင့်ဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာဝင်ထွက်သွားလာခွင့်ပိတ်ပင်လိုက်တဲ့အကြောင်းကိုမကြခင်သာဆင်ရပါမယ်။ဒါ့အပြင်ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်မှာစစ်ဥပဒေကိုကျဉ်းသုံးမဲ့အကြောင်းသမ္မတ်ထရမ့်ကပြောလိုက်တဲ့သတင်းဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတာကြောင့်စီးပွားရေးထိခိုက်တဲ့အခြေအနေနဲ့အမေရိကန်တွေဒီကာလအတွင်းဘယ်လိုရင်ဆိုင်နေကြသလဲဆိုတော့ကိုရိုနာဗိုင်းရပ်စ်ဆိုင်တဲ့သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာအရေးနဲ့အတူလူထုနဲ့ကြားမရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီသတင်းလာတွေနဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်တော့စာသာပတင်းနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကြီးညာပေးသွားပါမယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ထိခိုက်ဆုံးရှုံးနေရတာတွေကိုကုစားပြုဖို့စီးပွားရေးပြန်လည်နှိုးထရေးဥပဒေတရက်ကိုအမေရိကန်အထက်လွှတ်တော်ကဗိုလ်တုံးနေမှာအတည်ပြုလိုက်ပြီဖြစ်ပါတယ်။အဲ့ဒီဥပဒေအရအမေရိကန်ပြည်သူတဦးချင်းစီကိုငွေသားထောက်ပံ့ဒီဝေးပေးတာပါဝင်မှဖြစ်ပြီးအမေရိကန်ဒေါ်လာတန်ပေါင်း1 trillion သုံးဆွဲသွားမှာပါ။အမေရိကန်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်မြောက်ဖက်ကနေဒါနိုင်ငံတွေဆက်အဝင်ထွက်တွေကိုလည်းမဖြစ်မနေသွားလာရတာကလွဲလို့ဖိတ်ပင်လိုက်ပြီးဖြစ်ပါတယ်။ဗိုလ်တုံးနေမွန်လိုက်ပိုင်းတရေအရအမေရိကန်နိုင်ငံအတွင်းကူးစက်မှုပေါင်း8,800ကျော်ရှိပြီးဗိုင်းရပ်စ်ကြောင့်142ဦးအသက်သေဆုံးခဲ့ပါတယ်။ကမ္ဘာတဝက်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုပေါင်း3000ကျော်သွားသလိုတရုတ်ပြည်ပြင်ပသေဆုံးသူဦးရေဟာလည်း8000ကျော်သွားခဲ့ပါပြီ။အီတလီနိုင်ငံမှာဗိုလ်တုံးနေ့တနေ့တည်းလူ495ဦးသေဆုံးခဲ့တာကြောင့်အီတလီနိုင်ငံအတွင်းဒီရောဂါကြောင့်တနေ့တည်းလူအများဆုံးအသက်ဆုံးရှုံးခဲ့တာလည်းဖြစ်ပါရယ်။အီတလီနိုင်ငံဟာတရုတ်နိုင်ငံဖြစ်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတန်းအပြင်းထန်ဆုံးခံစားနေရတာပါ။အာရှဒေသမှာတော့မလေးရှားနိုင်ငံအတွင်းရောဂါကူးစက်မှုပေါင်း990ရောက်ရှိသွားခဲ့ပြီးရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ရောဂါကူးစက်မှုအထက်အနည်းငယ်သာတွေ့ရှိရပါတယ်။ဩစတြေးလျနိုင်ငံကလည်းတခြားနိုင်ငံတွေနည်းတူလူအများစုဝေးမှုနဲ့ရောဂါချေချုပ်ထားရေးအစီအစဉ်တွေကိုကျင်းပခဲ့ပါတယ်။အီတလီကဥရောပကအီတလီ၊စပိန်နဲ့ပြင်သစ်နိုင်ငံတွေကတော့ဝင်ထွက်သွားလာခွင့်တွေတင်းတင်းကြပ်ကြပ်ပိတ်ပင်ထားလိုက်ပြီဖြစ်ပါတယ်။နိုင်ငံအလုံးဟာကမ္ဘာနှက်အရှိန်မြင့်ပြန့်နှံ့နေတဲ့ COVID-19 ကာယရောဂါကြီးရဲ့အန္တရာယ်ကိုရင်ဆိုင်နေကြရပြီးဒီရောဂါပိုးကိုယ်နိုင်ငံထဲရောက်မလာသေးတဲ့နိုင်ငံတွေအနေနဲ့လည်းရောက်လာတဲ့အခါတိုက်ပြတ်နိုင်အောင်ချူတင်ပြင်ဆင်မှုတွေလုပ်ဆောင်ထားကြဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကTedros Adhanom Ghebreyesus ကသတိပေးလိုက်ပါတယ်
။ Don't assume your community won't be affected. Prepare as if it will be.Don't assume
ခင်ဗျားတို့လူမှုအတိုင်းဝိုင်းတွေကိုဒီရောဂါပိုးရောက်မလာဘူးလို့မျိုးစကြပါနဲ့ရောက်လာတော့မယ်ဆိုတဲ့အတွင်းနဲ့ကြိုတင်ပြင်ဆင်ထားကြပါခင်ဗျားတို့အနေနဲ့ဒီဗိုင်းရပ်စ်ပိုးရဲ့အန္တရာယ်နဲ့ရင်ဆိုင်နိုင်ရဘူးလို့မတွက်ဆကြပါနဲ့ကိုယ်လည်းကြုံတွေ့ရမှာပဲဆိုတဲ့အယူဆနဲ့ကြိုတင်ပြင်ဆင်ထားပါဆိုပြီးဗိုလ်တုံးကဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲကအခုလိုပြောကြားလိုက်တာပါဒီရောဂါပိုးကိုထိန်းချုပ်နိုင်ရေးအတွက်တိုင်းပြည်တိုင်းကရောဂါရှိမရှိစမ်းသပ်စစ်သေးတာကူးသပေးတာနဲ့ယောဂပင်ရကစဖြစ်တဲ့ဆိုရဲဇင်းမီကိုလိုက်လံစုံစမ်းစစ်ဆေးတာတွေတစ်စင်းပြီးတစ်စင်းလှုပ်ဆောင်ကြဖို့လို့အကြောင်းလဲသူကပြောပါတယ်။လက်ရှိအနေအထားအရကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးသူအရေအတွက်ရဲ့80ရာခိုင်နှုန်းကျော်ဟာပစိဖိတ်ဒေသအနောက်ပိုင်းနဲ့ဥရောပတိုက်ဒေသနှစ်ခုတို့ကဖြစ်တယ်လို့ဆိုပါတယ်။ဒီဗိုင်းရပ်စ်ပိုးကိုကူးသနိုင်တဲ့ဆေးတွေ့နိုင်ဖို့ WHO ကတခြားနိုင်ငံတော်တော်များများနဲ့လက်တွေ့ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗျာ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုက်ထိုမီတာ32 kHz 933လိုက်ထိုမီတာ40 kHz 9683ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ် အခြေခံဥပဒေပြင်ဆင်ရေးတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်မဲ့ဆန္ဒခံရေးပွဲရက်ကိုရွှေဆိုင်ကောင်းရွှေဆိုင်ရနိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီအခြေခံဥပဒေပြင်ဆင်ချက်ကိုတည်ပြုနိုင်ခဲ့ရင်သမ္မတပူတင်ရဲ့ယာရုသက်တမ်းတိုးမြှင့်ပေးဖို့လမ်းပွင့်သွားစေမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်နှံ့မှုကရုရှားနိုင်ငံအပေါ်အနှဲကျင်းသာတည်ရောက်မှုရှိပေမဲ့ကမ္ဘာတဝန်းကိုရိုနာကူးစက်ရောဂါပြန့်နှံ့နေတာကြောင့်အခုလိုရွှေဆိုင်ရနိုင်ခြေရှိတာဖြစ်ပါတယ်။ဧပြီလ22ရက်နေ့မှာမဲယုံတွေကိုလာရောက်မဲပေးကြပြီးအခြေခံဥပဒေပြင်ဆင်ချက်တွေကိုထောက်ခံပေးဖို့ရုရှားပြည်သူတွေအပေါ်သူ့အနေနဲ့အားထားနေစေဖြစ်တယ်လို့ပူတင်ကပြောပါတယ်Direct from Washington, the voice of America, VOA.ကြတဲ့ပရိနိမနဲ့ထိတ်တန်းရောက်တဲ့တွင်အပြီးမှာတော့တင်းပြပူချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေတဲကမေလနဲ့အုံဖြန့်ဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်မှုတွေမရှိသေးဘူး။ကာကွယ်တားဆီးတဲ့အနေနဲ့ဒုက္ခသည်စခန်းတွေကိုဝင်ထွက်သွားလာခွင့်တွေကိုမလ၁၈ရက်နေ့ကစတင်ပြီးတရားဝင်စာထုတ်ပြီးကန့်သတ်ပိတ်ပင်လိုက်တာပါ။ထိုင်းမြန်မာနယ်စပ်ကလူရေ9000ကျော်လောက်ရှိတဲ့အုံဖြန့်ဒုက္ခသည်စခန်းမှာတော့သက်ဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုစခန်းအုပ်ချုပ်ရေးမှူးကခေါ်ယူတွေ့ဆုံခဲ့ပြီးစခန်းတွင်းကလူတွေအပြင်ကိုမထွက်ဖို့နဲ့စခန်းတွင်းကဒုက္ခသည်တွေကိုလာရောက်တွေ့ဆုံသူတွေကိုလည်းဝင်ခွင့်မပြုတော့ဘူးဆိုတဲ့အကြောင်းဖိတ်ပင်လိုက်ကြောင်းအုံဖြန့်ဒုက္ခသည်စခန်းကဒုက္ခသည်တဦးကအခုလိုပြောပြပါတယ်
။အုံဖြန့်မေလစခန်းဒုက္ခသည်စခန်းတွေမှာကျွန်တော်တို့ဒီကိုရာဘိုင်းရပ်နဲ့ပတ်သက်ပြီးတော့ကိုရာဘိုင်းရပ်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့အနေနဲ့စခန်းနဲ့အပြင်ကိုမထွက်ဖို့လို့စခန်းနဲ့အပြင်ထွက်လာတဲ့လူတွေလို့စခန်းထဲမှာစီစီဒီမှာလက်ခံမှုဆိုတဲ့အနေနဲ့အစီအစဉ်ဆုံးဖြတ်ချက်တွေဆုံးဖြတ်ပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့။အဲဝင်ခွင့်မပေးဘူးဝင်ခွင့်မပေးဘူးဝင်ခွင့်မပေးဘူးဆိုတာပြောပြထားတယ်။အုပ်ပြဆိုရင်လူ9000ဝန်းကျင်လောက်ရှိတယ
်။စခန်းတွေမှာဘာသာရေးပွဲတွေနဲ့လူစုလူဝေးတွေမလုပ်ဖို့ကိုလည်းစခန်းတွေကဒုက္ခသည်တွေကိုသတိပေးထားတယ်လို့လည်းဆိုပါတယ်
။ဟုတ်ကဲ့။အဲလူစုလူဝေးမလို့ပို့အလူတန်းကိစ္စတွေလည်းမဆောင်ရွက်ဖို့ပေါ့။နောက်ဘုရားကြောင့်ဝိပုကြောင့်ဝိပုတာတွေကိုလည်းလူစုလူဝေးနဲ့ဝိမပြုဖို့အဲအဲ့ဒါမျိုးတွေသေးသေးရှင်းရှင်းလေးတွေဆိုပလာနဲ့အပါဝင်ပေါ့။ပလာပါဝင်အားလုံးစကန်အဂျူစီဂျူနဲ့ရှင်းလေးပြီးတော့ယောဂကာကွယ်ရေးကိုပြင်ဆင်ဆောင်ရွက်ကြတယ်
။စကန်တွေမှာလည်းဘာသာရေးနဲ့ပတ်သက်လို့လူစုလူဝေးတွေလုပ်တဲ့နေရာတွေအများအပြားရှိနေတယ်လို့ဆိုပါတယ်။
ဟုတ်ကဲ့ခေကျန်အကြောင်းလေးရှိတယ်ပြလူလေးရှိတယ်နောက်တစ်ခုကကျွန်တော်ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းနေတယ်ဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းနေတာ၅ခုလောက်၅ကျောင်းရှိတယ်အဲချက်ကျောင်းကြီးကတော့တရားကွက်ကိုတစ်ခု၂ခုရှိရှိတယ်အားလုံး20ဝန်းကျင်လောက်ရှိနေတယ်ဒီနောက်အစ္စလမ်ဘာသာပြလူကျောင်းနေတာလည်း၄ကျောင်း၅ကျောင်းလောက်ရှိတယ်အဲလောလောဆယ်ကျွန်တော်တို့တည်ရတော့အုပ်ပြနေမယ်လားလို့ကြည့်တယ်လို့ဘိုးလည်းလုပ်လိုက်မှာ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကြောင်းထွက်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခုလုံးဝင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်း၉ခုထဲမှာ KNI ဒုက္ခသည်စခန်း၂ခုလည်းပါဝင်တာပါ။ KNI ဒုက္ခသည်စခန်း၂ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခုလုံးနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်းခုနှစ်ခုမှာခိုးလုံနေကြတဲ့ဒုက္ခသည်တွေအားလုံးအပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်သသိန်းနီးပါးလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုမှာယောဂပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့စီးပွားရေးမှာထိခိုက်လာမဲ့အခြေအနေတွေကတက်တာရစေဖို့အစိုးရနဲ့လွှတ်တော်ကကြိုးစားနေကြပါတယ်။သမ္မတဒေါ်နယ်ထရန့်ကအရေးပေါ်စီမံနေဆောင်ရွက်နိုင်မဲ့ကော်ဝေးဆိုင်ရဲ့အေအိုဘီကိုကျင့်သုံးမဲ့ကြောင်းဗိုလ်ထုနေမှာပဲကြီးညာလိုက်သလိုအမေရိကန်လွှတ်တော်ကလည်းအရေးပေါ်အကူအညီပေးစီစဉ်နေတဲ့အတွက်ဆွေးနွေးနေတဲ့ကြောင်းပြောပြပေးခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကျန်းမာရေးစီးပွားရေးအခြေအနေတွေကြုံနေရခြင်းမှာပဲအမေရိကန်ဆိုရကကုန်ထုတ်လုပ်မှုတွေအရှိန်မြင့်နေပေမယ့်ကော်ဝေးဆိုင်ရဲ့အေအိုဘီကိုကျင့်သုံးမဲ့ကြောင်းသမ္မတကကြီးညာလိုက်တာပါ။အမေရိကန်မှာဗိုင်းရပ်စ်ပိုးကူးစက်မှုတွေတိုးလာနေတဲ့သတင်းတွေနဲ့အတူ stock share ဈေးကွက်တွေမှာလည်းမရေမရာကျုံနေရခြင်းမှာပဲသမ္မတထရန့်တောင်းရမြောက်ဖြစ်အင်ဗီရိုမှာသတင်းစာရှင်းလင်းပွဲလုပ်ပြီးအစိုးရကပြင်ဆင်ထားတဲ့အခြေအနေတွေကိုရှင်းပြခဲ့တာဖြစ်ပါတယ
် I would like to begin by announcing some important developments in our war against the Chinese virus we'll be invoking the Defense Production Act
တောင်ပြည်ကလာတဲ့ virus ပိုးတိုက်ဖျက်ရေးနဲ့ပတ်သက်လို့အရေးကြီးတဲ့ဖြစ်ထွန်းမှုတချို့ကိုအရင်ဆုံးကြေညာလိုပါတယ်လိုအပ်တဲ့အခါတုံးမှုအတွက်ကာဝေးဆိုင်ရာထုတ်လုပ်မှုအဲ့ဥတွေကိုကျင့်သုံးမှာဖြစ်ပါတယ်အားလုံးသိတဲ့အတိုင်းဒီဥပဒေအရလိုအပ်တဲ့အခါပစ္စည်းအမြောက်များထုတ်လုပ်နိုင်မှာပါဆိုပြီးသမ္မတထရန့်ပြောသွားတာပါ။ကျန်းမာရေးအတွက်အရေးပေါ်အကူအညီဖြစ်ဆေးရုံတင်မောနှစ်ဆင့်ကိုလည်း ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့နယူးယောက်နဲ့အမေရိကန်ပြည်သူနောက်ဖက်ချက်ဒေသတွေကိုဆေးလွတ်ဖို့ပြင်ဆင်ထားသလိုဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးနိုင်အောင်တိုးမြင့်ဆောင်နေတဲ့ကြောင်းလဲသမ္မတထရန့်ကပေါ်ဒူးနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တစ်ချိန်တည်းမှာပဲဗိုင်းရပ်စ်တိုက်ဖျက်ရေးအရေးပေါ်$3.3 billion အထည်ပြုတ်ပေးခဲ့တဲ့ကွန်ဂရက်စ်ဆူတော်မှာလည်းနောက်ထပ်အကူအညီပေးနိုင်မှုပြင်ဆင်နေတာပါ။အော်လို့တော့ကနောက်ထပ်အဆိုပြုထားတဲ့အသုံးစီကိုထက်လွတ်တော်မှာတင်သွင်းထားချိန်မှာပဲအင်ဖီရောကစီးပွားရေးကိုကြားခံမဲ့အစီအစဉ်တွေပါထည့်သွင်းမှုတိုက်တွန်းနေတဲ့အတွက်နိုင်ငံရေးအရာအပြိုင်မှုတွေကြုံရမဲ့အလားအလာတွေလည်းရှိနေပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့အခုချိန်ဟာနိုင်ငံရေးဘေးပယ်ထားရမယ့်အချိန်ဖြစ်ပြောခဲ့တာ
ပါ။ It is abundantly clear that our nation cannot afford partisan politics.
လုံနေကြတဲ့ပါတီစွဲနိုင်ငံရေးမျိုးဟာအခုချိန်မှာတိုင်းပြည်အတွက်မကောင်းမှုဆိုတော့အင်တာမထင်ရှားပါရဲ့အခုချိန်ဟာပါတီစွဲကင်းကင်းနဲ့ပြက်ပြက်သားသားဆောင်းရမယ့်အချိန်မှာဆိုပြီးလူများစု Republican ခေါင်းဆောင်မကော်နဲ့ပြောသွားတာပါထက်လွတ်တော်အနေနဲ့အရေးပေါ်အသုံးစရာအတွက်အတည်မပြုနိုင်မချင်းရန်နမ်းမှာမဟုတ်ကြောင်းလည်းပြောခဲ့ပါရဲ့အောက်လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်ကုံကအတည်ပြုခဲ့ပြီးထက်လွတ်တော်မှာတင်သွင်းထားတဲ့ဥပဒေမူကြမ်းအရခန့်မှန်းခြေဒေါ်လာဘီလီယံ100လောက်သုံးဆွဲမဲ့အစီအစဉ်တွေမှာနေထိုင်မကောင်းတဲ့အလို့သမားတွေခန်းစား권ရရေးအေးအော်အစားအသောက်အကူအညီနဲ့ဗိုင်းရပ်စ်ပိုးအခမဲ့စမ်းသပ်စစ်ဆေးခွင့်တွေလည်းပါပါတယ်။ဒါပေမဲ့လည်းသမ္မတအင်ဗီရိုကတော့အခွန်နဲ့ရှော့ပေးဖို့လေကြောင်းလုပ်ငန်းတွေနဲ့အငွေသားစီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာဘီလီယံ50လောက်အကုန်ချခံထောက်ပံ့မှုတွေပါဝင်ဒီထက်ပိုသုံးဆွဲဖို့လည်းလိုလားနေတာပါ။ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့လက်ရှိကြုံနေရတဲ့ပြဿနာကိုအရင်ဆုံးဦးစားပေးဖြေရှင်းတင်တယ်လို့ဆိုပါတယ
်။ If your house is on fire,The first thing you worry about is not smoke damage to the roof if you try to put out the fire.
ကိုရင်မီးလောင်နေတယ်ဆိုရင်ခေါင်းမိုးမှာချက်ခိုးဆွဲမှာကိုအရင်စိုးရင်ဒီကိုမလို့ပဲမီးကိုအရင်ညှိမှုကြိုးပမ်းရမှာပါ။ကျွန်တော်တို့အဆိုပြုထားတာကလည်းဒါပါပဲ။အရင်အရင်ဆုံးကတော့ coronavirus နဲ့ထိခိုက်မှုအခံအဆုံးလူတွေအတွက်ဖြည့်ရှင်းပေးဖို့ပါဆိုပြီးထက်လွတ်တော်လူနည်းစုခေါင်းဆောင်ရှူမာပြောသွားတာပါ။ဗိုလ်ထုနေ့အထိသေဆုံးသူတရားရောကူးစက်သူ6500ကျော်ရှိနေတဲ့အမေရိကန်ပြည်တော်စုမှာတော့လူစုလူဝေးနဲ့မနေကြဘူး။တန်တန်ရင်အိမ်မှာပဲနေကြဖို့လေအစိုးရကတိုက်တွန်းထားတာပါဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့အိန္ဒိယနဲ့ကနေဒါနယ်ဆက်တွေကိုလည်းပိတ်ထားလိုက်ပြီဖြစ်တဲ့ကြောင်းနှစ်နိုင်ငံစလုံးကဗိုလ်ထုနေမှာပဲကြေညာထားကြပါတယ်ကျွန်တော်အောင်လွေဦးပါခင်ဗျာ
အမေရိကန်ပြည်ထောင်စုပြည်နယ်50လုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိနေချိန်မှာပြည်နယ်တော်တော်များများကအချောင်းတွေကိုပိတ်ထားကြပါတယ်။ရုပ်လုပ်ငန်းတွေကလည်းဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားသလိုစီးပွားရေးလုပ်ငန်းတော်တော်များများကလည်းယာယီယက်နာဒါမှမဟုတ်ရင်လည်းအွန်လိုင်းကနေပဲလုပ်ငန်းလည်ပတ်နေကြပါတယ်။ဒီလိုအချိန်တွေမျိုးမှာအမေရိကန်မိသားစုတွေဘလို့အချိန်ကိုအသုံးချနေကြပါသလဲ။ AP သတင်းဌာနစောင်းပါးကိုအခြေခံပြီးတော့ကျွန်မဆုမြတ်မောင်ကတင်ပြပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုအမေရိကန်ပြည်ထောင်စုမှာတားဆီးထိန်းချုပ်နိုင်ဖို့အတွက်လူစုလူဝေးလှုပ်တာရှောင်ပြီးတယောက်နဲ့တယောက်ခတ်ခွာခွာနေကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။မြို့တော်တော်များများမှာလည်းကျောင်းတွေကိုပိတ်ထားပါတယ်။အစိုးရဝန်ထမ်းတွေဆိုရင်မဖြစ်မနေရုံးတက်ဖို့လိုတဲ့သူတွေကလွဲလို့ခြံနဲ့ဝန်ထမ်းတွေကိုအင်ကားနေအလုပ်လုပ်ဖို့ညွှန်ကြားထားပါတယ်။တခြားလုပ်ငန်းတွေကလည်းလူတယောက်ကနေတယောက်ပိုးမကူအောင်ကန့်သတ်ဆောင်ရွက်မှုတွေလုပ်နေကြပါတယ်။ဒီလိုအခြေအနေမှာမိသားစုတွေအိမ်ထဲမှာပဲတစ်ချိန်လုံးမနေပဲလှုပ်လှုပ်ရှားရှားရှိအောင်လို့စူးစမ်းနေကြရပါတယ်။ကလေးတွေကိုလက်လှုပ်ရှားနေဖို့ပန်းချံတွေကစားခွင့်တွေစီကိုမိဘတွေကခေါ်သွားနေကြပါတယ်။အပြင်ထွက်တဲ့အခါဒဇိန်တွေနဲ့အနည်းဆုံး6ပေလောက်အကွာမှနေဖို့အားလုံးကိုတတိပေးထားတာကိုလည်းမမေ့ကြပါဘူး။
We're trying to break it up. So we
ဘယ်အချိန်ပါလုပ်မယ်ဆိုတာခွဲပြီးတော့အစီအစဉ်တွေလုပ်ထားပါတယ်။အိမ်ထဲမှာပဲမနေပဲဒီနေ့ကို၄နာရီလောက်တော့အပြင်ထွက်ဖို့ကြိုးစားနေပါတယ်လို့ကလေး၃ယောက်ဖခင်ကပြောပြနေတာပါ
။ But we'll probably go to the park. You know, later this afternoon, I'm sure we'll get our bikes out again. Come down here and ride around for a little bit.
ပန်းချံမဲလာကောင်းလာပြမှာပါ။ညနေပိုင်းလောက်ကျရင်စပိန်တွေယူလာပြီးဒီမှာလာစီးပြင်မယ်ထင်ပါတယ်။ကလေးတွေတနေ့လုံးပင်ပန်းထားမှညကျရင်ကောင်းကောင်းအိပ်မှာဆိုတော့သူတို့ကိုအပြင်မှာလှုပ်လှုပ်ရှားရှားလုပ်နိုင်သမျှလှုပ်ထားရမယ်လို့သူကပြောပြပါရယ်အခုလိုမျိုးကလေးတွေကိုအိမ်ပြင်ထွက်ကစားချိန်တတ်မှတ်ထားသလိုစာတင်ချိန်ကိုလည်းတတ်မှတ်ထားရပါတယ်ကျောင်းတွေပိတ်ထားတဲ့ဆိုပေမဲ့အွန်လိုင်းပေါ်ကတဆင့်တင်ကြားမှုတွေကရပ်နေတာမဟုတ်ပါဘူ
း I mean we have this great sunshine that we can be outside and the schools have sent home activities for us
အပြင်မှာရာသီဥတုကတိတ်တရားနေပြီဆိုတော့အပြင်ထွက်နိုင်ပြီလေကျောင်းတွေကလည်းအိမ်မှာဘာတွေလုပ်လို့ရတယ်ဆိုတဲ့အကြံပြုချက်တွေကိုအီးမေးလ်တွေနဲ့ပို့ပေးနေပါတယ်။ကလေးတွေကိုစာဖတ်နည်း၊သင်ချာတွက်နည်းတွေဘလို့သင်ရမလဲဆိုတာကိုလည်းမိဘတွေကိုပြောပြနေပါတယ်။ကျမတို့အနေနဲ့ဒီတိုင်းမနေပဲလုပ်နိုင်တာလုပ်ဖို့ပဲစူးစမ်းနေပါတယ်လို့ကလေးနှစ်ယောက်မိခင်ကပြောပြနေတာပါ။ ယောဂပြဿနာကြီးကြောင့်စိတ်ညစ်မနေပဲလှုပ်ရှားရှိတာဆက်လုပ်သွားရမယ်လို့တခြားသူတွေတို့ပဲသူကခံယူထားပါတယ
်
။လောလောဆယ်လူတိုင်းကစိုးရင်ထိတ်လန့်နေကြပါတယ်။ကျမတို့နေတဲ့အာလင်တန်မြို့နယ်မှာဆိုရင်လောလောဆယ်ပိုးကူးနေသူ73ယောက်တောင်ရှိပါတယ်။ဗာဂျီးနီးယားပြည်နယ်ထဲမှာဆိုကျမတို့မြို့နယ်ကအများဆုံးပါ။ဒီလိုအချိန်မှာစိတ်ဓာတ်ကျမနေပဲအပြုသဘောဆောင်တာလုပ်နေဖို့ပဲလိုပါတယ်။ပျော်စရာကောင်းတာလုပ်နေသင့်ပါတယ်လို့အကြံပြုပြောသွားတာပါ။လူတွေကိုတယောက်နဲ့တယောက်ခက်ခွက်ခွာနေဖို့ပြောထားချိန်မှာကျမ်းမာရေးအတွက်အိမ်ပြင်ထွက်လေးကျန်ကန်လောက်တာကိုတော့တားမြစ်မထားပါဘူး။အုပ်စုဖွဲ့ဆုလုပ်တာမျိုးကိုပဲရှောင်သင့်တယ်လို့အကြံပြုထားတာပါ။အပြင်မထွက်ဘဲတီးကြခွဲနေမယ်ဆိုလဲကိုယ့်ခြံထဲမှာပဲလမ်းထွက်လျှောက်လို့ရတာပဲလေ။အိမ်ပြင်ထွက်တခုခုလုပ်နေဖို့တော့လိုပါတယ်။ဗီဒီယိုချက်တင်လုပ်ပြီးတော့အဆက်အသွယ်လုပ်ကြလို့လည်းရတယ်လေ။အခုချိန်မျိုးမှာတယောက်နဲ့တယောက်ဆက်သွယ်မပြတ်ဖို့အရေးကြီးတယ်လို့ထင်ပါတယ်။ဒီလိုမှမလုပ်ရင်တော့လူမှုအတိုက်အဝိုင်းတစ်ခုလုံးပြဿနာရှိပါတယ်လို့အာလင်တန်မြို့နယ်မှာနေတဲ့ဒေတာကန်ကပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ COVID-19 ရောဂါတို့ကြောင့်အမေရိကန်မိသားစုတွေရဲ့နေ့စဉ်ပုံမှန်နေမှုထိုင်မှုပုံစံတွေပြောင်းနေပေမဲ့ပုံစံအစ်စ်မှာအသားကျအောင်ကြိုးစားနေကြပါတယ်ရှင်။ဒီမှဆုမြတ်ပါမှာ
VOA သတင်းတောက်မာရီယာမတ်တဲလို့ပေးပို့ထားတဲ့ဣသရေလနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေစောင့်ရှောက်ရေးအတွက်ဟိုတယ်ကမ်းတွေကိုအသုံးပြုနေတဲ့အကြောင်းပြောပြပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာလှည့်ခရီးသည်တွေမလာကြတော့တာကြောင့်အခန်းလွတ်တွေဖြစ်ကုန်တဲ့ဣသရေလကဟိုတယ်တွေမှာအခုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေအတွက်နလန္ဒလူနာတွေကိုစောင့်ရှောက်ဖို့ဆိုပြီးအသုံးပြုလာပါတယ်။စပိန်နိုင်ငံမှာလူပေါင်း48တန်းကိုတွာလာခွင့်ကန့်သက်ထားလိုက်တဲ့အဖြစ်ကနေအခုလိုဟိုတယ်တွေကိုနလန္ဒလူနာတွေအတွက်အသုံးပြုဖို့ဣသရေလကစိတ်ကူးရလာတာလည်းဖြစ်ပါတယ်။ဟိုတယ်အခန်းလွတ်တွေကိုနလန္ဒလူနာတွေစောင့်ကြည့်ကုသဆောင်တွေအဖြစ်အသုံးပြုမဲ့အကြောင်းမနေ့အင်္ဂါနေ့ကဣသရေလကာကွယ်ရေးဝန်ကြီးနက်ဖတလီဘာနက်ကအခုလိုပြောသွားတာပ
ါ။
ကျွန်တော်တို့ဟာနလန္ဒလူနာတွေအတွက်ပထမဆုံးဟိုတယ်တွေကိုဖွင့်ပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာလို့စစ်ဆေးတွေ့ရှိရင်သူတို့ကိုဒီနေရာမှာထားပေးထားမှာဖြစ်ပါတယ်လို့ပြောသွားတာပါ။ဒန်ပန်နိုရာမာပါဝင်ဟိုတယ်ကြီးတစ်ခုဟာအခုဆိုရင်လူနာတွေကိုစတင်လက်ခံပေးနေပြီးနောက်ထပ်ဟိုတယ်တွေကလည်းဒီလိုလှုပ်လာကြဖို့မျှော်လင့်ထားပါတယ်။လူအများစုမှာတွေ့ရတဲ့သိပ်မပြင်းထန်တဲ့ဗိုင်းရပ်စ်ကူးစက်တဲ့လက္ခဏာတွေကတော့အဖျားဝင်တာနဲ့ချောင်ဆိုးလာတာဖြစ်ပါတယ်။ဒါပေမဲ့ COVID-19 ရောဂါကအသက်ကြီးသူတွေနဲ့ကျန်းမာရေးမကောင်းသူတွေအတွက်တော့သေစေလောက်တဲ့ရောဂါဖြစ်ပါတယ်။
The recovery hotel will accept the folks with mild symptoms.
နလန္ဒဟိုတယ်ဆိုတာကိုရိုနာဗိုင်းရပ်စ်ရှိပြီးသိပ်မပြင်းထန်တဲ့ရောဂါလက္ခဏာရှိသူတွေကိုလက်ခံပေးပါမယ်။ဒီလူတွေဟာကျန်းမာရေးဆောင်ရှားမှုလိုအပ်မှာမဟုတ်ပေမဲ့လာပြီးတော့စစ်ဆေးပေးမယ်ကျန်းမာရေးဝန်ဆောင်မှုတွေတော့ရပါလိမ့်မယ်တကယ်လို့ဒီလူတွေဟာ9ရက်10ရက်9ရက်စသဖြင့်ဒီလိုရက်တွေအတွင်းရုတ်တရက်တစ်ခုခုဖြစ်လာပြီးအခြေအနေရုတ်တရက်ဆိုးလာပြီးဆိုရင်တော့ဆေးရုံကိုချက်ချင်းပို့ပေးမှာပါဟိုတယ်တွေကတော့ဆေးရုံမဟုတ်ပါဘူးလို့ဝန်ကြီးနက်ဖတလီဘာနက်ကပြောပါတယ်ဣသရေလနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်လူနာ300ကျော်ရှိတဲ့အကြောင်းအတည်ပြုထားပြီးနောက်ထပ်ကူးစက်မှုတွေလည်းအတော်မြင့်မားလာတာကြောင့်တေဆုံးမှုနှုံတိုးလာမှာကိုလည်းစိုးရိမ်နေကြပါဗျ။ကျမရေးဆိုင်ရာကြွန့်ကျင်သူတွေကတော့ရှေ့လာမဲ့သတင်းပတ်တွေမှာဆက်ပြီးကူးစက်မှုအမြင့်ဆုံးရောက်လာနိုင်သေးတယ်လို့ခန့်မှန်းကြပါဗျ။တစ်ချိန်တည်းမှာပဲစပိန်နိုင်ငံမှာ COVID-19 လူနာဟာအစမတန်မြင့်တက်လာပြီးဟိုတယ်မှာတဲခိုသူတွေမရှိသလောက်ဖြစ်သွားပါဗျ။ဒါကြောင့်စပိန်အာဏာပိုင်တွေအနေနဲ့လည်းဟိုတယ်အလွတ်တွေကိုကိုရိုနာဗိုင်းရပ်စ်လူနာတွေအတွက်နလန္ဒနားနေဆောင်တွေအဖြစ်ပြောင်းလဲဖို့စဉ်းစားနေကြပါဗျ။လောလောဆယ်မှာတော့စပိန်နိုင်ငံမှာ COVID-19 လူနာ 11,000 ကျော်ရှိကြောင်းအတည်ပြုထားပြီးသေဆုံးသူကတော့490ကျော်ရှိတဲ့အကြောင်းမာရီယာမာတိုင်လိုကသတင်းပေးပို့ပါတယ်ကျမခွာညိုပါရှင
်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်လူအများစိုးရိမ်ပူပန်စိတ်တွေများနေချိန်မှာကျောင်းပြိုင်ပွဲတွေကအစနိုင်ငံကပြိုင်ပွဲကြီးတွေအစုံအားကစားပြိုင်ပွဲတွေအားလုံးကမ္ဘာနဲ့တဝမ်းဖြတ်သိမ်းလိုက်တာဟာအများပြည်သူတွေအပေါ်ဘယ်လိုစိတ်ပိုင်းဆိုင်ရာသက်ရောက်မှုတွေရှိပါမလဲပြည်ဝင်တဲ့တော့အတ္တဒနလာရီတရင်ပြဖို့ထားတာကိုပြောပြချင်ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နေတာကိုတားဆီးဖို့အရေးတစိမ့်တရေတာကျိုးပန်းတဲ့အနေနဲ့အမေရိကန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများကအာဏာပိုင်တွေကလူစုလူဝေးတွေမရှိစေဖို့အားကစားပြိုင်ပွဲတွေကိုပိတ်ပင်လိုက်ပါတယ် ဒီလိုပွဲတွေပိတ်လိုက်တာဟာအများပြည်သူအတွက်တော့ virus တောင်ဖြစ်တဲ့စိတ်ဖိစီးမှုတွေရောပါဖို့အရေးစိတ်ထွက်ပေါက်တစ်ခုဆုံးရှုံးရတာပဲလို့စိတ်ဓာတ်ဗေဒပညာရှင် Samuel Vassiare ကပြောပါတယ
် Boards or any distraction is you know things that we need to take our minds away from this
အားသာပဲဖြစ်ဖြစ်တခြားအာယုံပြောင်းစရာဘာပဲဖြစ်ဖြစ်ကျွန်တော်တို့ဘဝမှာလိုပါတယ် virus ကြောင့်ထိတ်တလန့်ဖြစ်နေတဲ့စိုးရိမ်စိတ်တွေပြေပြောက်ဖို့လည်းလိုပါတယ်လူမှုမီဒီယာတွေကိုမကြည့်ဖို့ကိုချစ်တဲ့သူတွေနဲ့အတူနေဖို့လိုသလိုစိတ်ပန်းဖြေကိစ္စတွေမှာပါဝင်ပတ်သက်နေဖို့လည်းလိုပါတယ
်စိတ်ပန်းဖြေဖြောပြမှုတွေရဖို့ရယ်စိုးရိမ်ပူပန်စိတ်တွေကနေတခဏတာထွက်ပေါက်ရဖို့ရယ်စိတ်ခွန်အားပြန်လည်ထက်သန်လာစေဖို့ရယ်ဒီလိုအစွမ်းတွေကိုပေးနိုင်တဲ့အားကစားပွဲတွေကိုဖျက်သိမ်းလိုက်တာကြောင့်ပြိဿအပေါ်စိတ်ပန်းဆိုင်ရာအရာဘလောက်တက်ရောက်မှုရှိမလဲဆိုတာကတွက်ချက်ဖို့ခက်ပါတယ်အားကစားဆိုင်ရာအချက်လက်တွေကိုလေ့လာသုံးသပ်အကဲဖြတ်သူကွန်ဒရယ်ဝယာရှာကီအမည်ကတော့
right bonding thing for office workers for even cafes
အားကစားပွဲတွေကရုံးဝန်နှန်းနေအကြာပို့ပြီးနှီးဆက်စေတဲ့အရာတွေပါလက်ဖက်ရည်ကော်ဖီဆိုင်တွေမှာလည်းဒီလိုပါပဲလမ်းပေါ်ကမသိတဲ့လူအချင်းချင်းတောင်အားကစားအကြောင်းပြောကြပါလိမ့်မယ်ဒီလိုအားကစားကိုအများပြည်သူဘဝတွေထဲကနေဖယ်ထုတ်လိုက်တော့အခုလိုအကြက်တဲရောက်နေတဲ့အချိန်မျိုးမှာမမြင်နိုင်တဲ့တက်ရောက်မှုတွေတကယ်ပဲရှိလာပါလိမ့်မယ
်ကြည်ကျဲတဲ့အားကစားပွဲတွေကျင်းပကြတဲ့နိုင်ငံတွေလူတွေနဲ့အဖွဲ့အစည်းတွေကတော့ဒီလိုပွဲတွေကနေရတဲ့ဝင်ငွေတွေဆုံးရှုံးဖို့ကိုရင်ဆိုင်ဖို့အသင့်ပြင်ထားကြဖို့သာရှိပါတယ်လက်မှတ်ရောင်းတာတွေခီးသွွားလုပ်ငန်းတွေနဲ့ကြော်ညာကမကတာပြူရကနေရရှိတဲ့ဝင်ငွေဒီဝင်ငွေတွေအားလုံးကိုဆုံးရှုံးကြရမှာပါကွန်ဒရက်ရီတက်ကလန်ဒန်အိုလံပစ်အကြောင်းအခုလိုပြန်ပြောင်းပြောပြပါတယ်
The London Games in 2012 that brought in
London Olympic တုန်းကနိုင်ငံခြားကလူ9သိန်းနီးပါးလာခဲ့တယ်လို့လက်မှတ်ဆောင်ရေး 8.2 သန်းလောက်ရောင်းခဲ့ရပါတယ်ဒီ shootout ကနေကြည့်မယ်ဆိုရင်အင်ရှင်နိုင်ငံရဲ့စီးပွားရေးအပေါ်အများကြီးတက်ရောက်မှုရှိပါတယ
်ဒီနှစ်ထဲနွေရာသီ Olympic ကျင်းပဖြစ်မဖြစ်မသိကြတာကြောင့်ဆုံးရှုံးမှုတွေရှိမယ်အလားအလာကိုဂျပန်နိုင်ငံအနေနဲ့တွက်ချက်ထားဖို့လိုတယ်လို့လည်းသူကပြောပါတယ်နိုင်ငံတကာပြိုင်ပွဲတွေသာမကပြည်တွင်းပွဲတွေမကျင်းပနိုင်တာကလည်းဒေသခံတွေအပေါ်ထိခိုက်နိုင်တယ်လို့လည်းသူကဆက်ပြောပါတယ်
20,000 people turning up every couple of nights
အမျိုးသားဘတ်စကတ်ဘော NBA လိုပွဲတစ်ပွဲကိုလူ2000လောက်လာတော့အဲ့ဒီပါဝန်ကျင်ရဲ့စီးပွားရေးအပေါ်အများကြီးတက်ရောက်မှုရှိတာပေါ့ဒီလိုပွဲတွေအပေါ်လူအတော်များများစီးပွားရေးအရမှီခိုနေရတာပါ
အကစားပွဲတွေလိုပုံမှန်လုပ်နေကြတွေမလုပ်နိုင်တာကအစိုးကြီးပဲတော့မဟုတ်ပဲယူရရင်အကျိုးတော့ရှိနေသေးတယ်လို့လဲစိတ်ဓာတ်ပေဒပညာရှင် Samuel Vassiare ကပြောပါတယ
် Being able to slow down, being able to unplug, being able to not
လောတုံးစဖြစ်ဖို့မလိုတာငကိုကတော့အလုပ်မြင်းမြတ်ဆဆလုပ်စရာမရှိတာမိသားစုနဲ့ကိုချစ်တဲ့သူတွေနဲ့အတူတူနေရတာဥပုပ်တရင်အချိန်တိုးစောင့်နေတာဒါတွေဘက်ကကြည့်မယ်ဆိုရင်တော့ကောင်းတဲ့အကျိုးတရားတွေလည်းအများကြီးရှိပါတယ်
အခုလိုအကြက်တဲကကဘာသူကဘာသားတွေတလီတဲ့စီတခီးတဲ့သွားဆိုတာကိုအမှတ်ရစေဖို့အထောက်အကူပြုပါတယ်လို့လည်းသူကဆိုပါတယ်ဂျပန်တွေရာသီအိုလံပစ်ကိုရွှေ့ဆိုင်ဖို့ပြောဆိုနေတဲ့ကြားကဂရိနိုင်ငံအိုလံပီယာတောင်ကုန်းကနေအိုလံပစ်မီးရှူးတိုင်းစတင်ထွန်းကြီးရယူခဲ့တာကတော့ဒီတစ်ပတ်ထဲမျှော်လင့်ချက်အလင်းတန်းတစ်ခုဖြစ်ပါတယ်ဂရိရှီဟောင်းအဆောက်အဦတွေအကြပြုလုပ်ခဲ့တဲ့ဒီထုံးတန်းအစဉ်လာကအကြက်တဲကြီးတွေရှိလေကစားလူသားတွေမျိုးဆက်ပေါင်းများစွာအသက်ရှင်ရပ်တည်နိုင်ကြတာကိုသက်သေပြနေတာပဲဖြစ်ပါတယ်ခင်ဗျာ
လက်ရှိကမ္ဘာကပ်ရောဂါဖြစ်ရင်ဆိုင်နေရတဲ့ COVID-19 ကူးစက်မှုကိုကာကွယ်ဖို့ VOA အတန်လွှင့်ဌာနအပါအဝင်အစိုးရရုံးတွေကိုပါပိတ်ပြရတဲ့အခြေအနေမျိုးဟာဝန်ထမ်းကာလနှစ်ပေါင်း20အတွင်း American ပြည်ထောင်စုမှာပထမဆုံးချိန်ဖြစ်ကြောင်း BOA Editor Talking Sowin ကအခုလိုပြောပါတယ
်။ဒါကတော့ပထမဆုံးလို့ပြောမှာပေါ့နော်။အဲကျမဒီ American ပြည်ထောင်စုကိုရောက်ပြီးတော့ဒီအတန်းလွင့်လုပ်ငန်းကိုစပြီးတော့အလုပ်ဝင်တာဆိုအနည်း20ကျော်လောက်ရှိလာပြီပေါ့နော်။အဲ့ဒီအချိန်မှာအဲ့လိုဒီအနည်း20အတွင်းမှာဒါကပထမဆုံးအချိန်ဖြစ်နေပေါ့နော်။ဒီ Telebox ဆိုပြီးအိမ်ကနေအလုပ်လုပ်ရတဲ့အဖြစ်ပါ။
အရင်တုန်းက SARS, MERS, ကူးစက်ရောဂါတွေပေါ်ပေါက်ခဲ့တဲ့အချိန်တုန်းကတော့အခုလောက်အခြေအနေတွေဆိုးဆိုးရွားရွားမဖြစ်ခဲ့ဘူးလို့သူကဆိုပါတယ်။အတန်လွင့်လုပ်ငန်းတွေရပ်ဆိုင်းမသွားစေဖို့ VOA အတန်လွင့်ဝန်ထမ်းတွေအခက်အခဲတွေကြားကလုတ်ကင်နေရတဲ့အခြေအနေကိုလည်းဒေါက်ခင်ဆိုးဝင်းကအခုလိုရှင်းပြပါတယ
်။ဒီ Telework ဆိုတဲ့ဟာတော့ဒီတစ်ကမ္ဘာလုံးနဲ့တည်ပြီးတာပါလေ။အခုနည်းပညာတွေကဟိုတိုးတက်ထွန်းကားလာတဲ့အခါကျတော့ဟိုအိမ်ကနေပြီးတော့ဒီ online ကနေပြီးအလုပ်လုပ်လို့ရတာမှန်ပါတယ်။ဒါပေမဲ့ကျမတို့ဒီအတန်လွင့်လုပ်ငန်းဆိုတာကြတော့တော်တော်လေးကိုခက်ခဲပါတယ်အိမ်ကနေလုပ်တဲ့အလုပ်ကလေ။ဘာလို့ဆိုတော့ဒီ radio လည်းရှိတယ်၊ television လည်းရှိတယ်၊ရုပ်မြင်သံကြားလည်းရှိတယ်ဆိုတော့ဒီနှစ်ခုစလုံးအတွက်ကိုအိမ် ane biro di wenan ni dan ne wenan ni cimaru di broadcaster ri akon lo a ane biro alu lo a me so de ha de ge ko challenge bon no da sain kho mu yi de khu bon no da mai mai le di akhet khe ri ja ni belo lou ja ma le so de ni lan ni u sha biro cimaru di thana san ya lu ji ri di biro taung win shi de pogo ri akon lo a ni biro belo ni ne di ha u cimaru di dan ne lou ngan ni u pyet ma twa aw lo di cimaru ye praitat de ne ti twi mu ko pyet ma twa aw lo belo lou ja ma le so de
American Pitonsu Ma, Soya Winanri Nine, Deli Wall Look Corre, Engani Lokan Yare Chini Ma, Tamatare Senior Secondary Shinibare, D. Chelatri Nepatalule, Docking Sowinga Kulu, Jobare.
Soya,
ကိုဗစ် 19ရောဂါဟာလူလူချင်းကူးစက်မှုနှုန်းအများကိုမျက်စနဲ့အတွက်လဲလူတွေကိုအတက်နိုင်ဆုံးအင်ပြင်မထွက်ဖို့နည်းပြဟာကိုအမေရိကန်ဆိုရကတည်တည်ချာချာချမှတ်ဆောင်ရွက်နေတယ်လို့ဒေါက်ကင်ဆိုဝင်းကပြောပါတယ်
ကျွန်မတို့ဒီပြောင်းစုဆိုးရွားဝန်ထမ်းတွေဖြစ်နိုင်လို့ရှိရင်ရုံးကိုဘယ်သူမှမလာဘဲနဲ့ပေါ့နော်အဲ့လိုမျိုးဘလို့ကာကွယ်မလဲဆိုတဲ့နေရာမှာဒီသမရအင်ဖြူတော်ကနေပြီးတော့နှိမ့်တိုင်းဒီတက်စ်ဖို့စ်လို့ခေါ်တဲ့ဒီလုပ်ငန်းအဖွဲ့အစည်းကိုဖွဲ့ပြီးတော့ဘလို့ကာကွယ်မလဲဒီပြတ်နှက်နဲ့နှုံးကိုလျှော့ချနိုင်အောင်ဘလို့လုပ်မလဲပေါ့နော်အဲ့တော့15ရက်တာဒီလိုမျိုးလျှော့ ဥကျော်စံသားနဲ့တုံးသက်တင်ပြပေးတော့မယ်ခင်ဗျာဟုတ်ကဲ့ဥကျော်စံသားရေအင်္ဂါနေ့ကပြည်နယ်၃ခုမှာ primary လို့ခေါ်တဲ့ Democratic Party တွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်ပွဲတွေအတွက်မဲပေးကြတာမှာအဲ့ဒီပြည်နယ်၃ခုစလုံးမှာဂျိုးဘိုင်ဒန်ကအပြတ်သားနိုင်သွားတာကိုတွေ့ရတယ်နော်
ဟုတ်တယ်ကိုဇော်ဝင်းနိုင် Florida or Illinois or Arizona or ဒီပြည်နယ်၃ခုမှာမှာသာ biggest prize အကြီးမဆုံးအောင်မြင်မှုကတော့ Florida မှာရရှိတဲ့အောင်ပွဲလိုပဲပြောမှာဖြစ်ပါတယ်ဂျိုးဘိုင်ဒန်ဟာအဲ့ဒီမှာကိုယ်စားမဲ130ကျော်ရှိရတဲ့ကသူက130ရပြီးတော့ Bernie Sanders က40ကျော်50ကျော်လောက်ပဲရတယ်ဆိုတော့အတော်လေးပြတ်သွားသလိုမျိုးပြောမှာဖြစ်ပါတယ်တကယ်တော့သူတို့ပါတီကသမရာလောင်းအဖြစ်ရွေးချယ်ခံရဖို့စုစုပေါင်းလိုအပ်တဲ့မဲအရေအတွက်က1990မဲဖြစ်ပါတယ်ဆိုတော့အခုဆိုရင်ကိုပဲဂျိုးဘိုင်ဒန်ဟာ1993မဲ့ရရှိထားပြီးတော့ဘာနီဆန်နက်စ်က102မဲ့ပဲရရှိသေးတယ်ဆိုရင်တော့ဒါမဲ့သမ္မတလောင်းရွေးချယ်ခံရဖို့အတွက်ဂျိုးဘိုင်ဒန်ဟာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ဖို့အများကြီးရှိနေပြီလို့ပြောမှာဖြစ်ပါတယ်ကိုရောမလ
ားခုနောက်ပိုင်းမှာကျွန်တော်တို့သတိထားမိတာကဂျိုးဘိုင်ဒန်ကဘာနီဆန်ဒါကိုကျော်တက်သွားပြီးတော့သူကနောက်ပိုင်းရွက်ောက်ပွဲတွေမှာတော်တော်လေးများများအနိုင်ရလာတာကိုတွေ့ရတယ်ခင်ဗျအဲ့ဒါဘာကြောင့်လို့ထင်လဲ
အဲ့ဒီပါတီကိုစားပြုမဲရီရွေးကြတာကသူတို့ပါတီကတက်သွားတဲ့သမ္မတလောင်းဟာသမ္မတအဖြစ်တကယ်အရွေးခံရနိုင်ခြင်း electability ဘလောက်ရှိတယ်လဲဆိုတာကိုအတိအကျစဉ်းစားကြမှာဖြစ်ပါတယ်ဆိုတော့ဒီနေရာမှာဒေါ်နယ်ထရမ့်ကိုချိုးနိုင်မလားဒီလူကိုနိုင်ပြီးတော့သမ္မတဖြစ်လာနိုင်မဲ့လူကဘယ်သူဖြစ်မလဲဂျိုးဘိုင်ဒန်ကဒီအလားလာပိုရှိလားဘာနီဆန်နက်စ်ကပိုရှိလားဆိုတော့သူတို့အတိအကျစဉ်းစားခဲ့ကြတာဖြစ်ပါလိမ့်မယ်ဆိုတော့ဘာနီဆန်နက်စ်ရဲ့ပြဿနာကသူ့ကိုလူတော်တော်များများ too liberal ဒီပုဂ္ဂိုလ်က liberal ဖြစ်လို့နဲ့လို့ပြောတယ် သို့သော်လည်းပဲသူကလူငယ်ရဲ့မဲဘူးအပုတော်လည်းပဲလူငယ်တဲ့သင်္သာထွက်မလာဘူးလို့ရှားပါတယ်ဆိုတော့သဘောထားစစ်တမ်းတွေကိုကျွန်တော်ဖတ်ကြည့်ရခါကျတော့ဂျိုးဘိုင်ဒန်ကိုကြိုက်တဲ့လူက၄ယောက်မှ၃ယောက်လောက်ရှိပြီးတော့ဘာနီဆန်နက်စ်ကိုသဘောကျတဲ့လူက၅ယောက်မှ၁ယောက်လောက်ပဲရှိတယ်ဆိုတာတွေ့ရပါတယ်ဆိုဒါတွေကြည့်မယ်ဆိုတော့အဓိကပြန်ပြီးတော့ထုတ်ရရင်တော့ဒီလိုတကယ်ဒေါ်နယ်ထရမ့်ကိုနိုင်မဲ့လူကိုသူကိုရွေးမှဖြစ်မယ်ဆိုပြီးတော့ရွေးလိုက်ကြတဲ့အတွက်ဒီဂျိုးဘိုင်ဒန်ပူပြီးအသာသွားတယ်လို့ထင်တယ်ကိုစိုးနိုင
်ဟုတ်ကဲ့ဒီအမေရိကန်သမ္မတရွေးကောက်ပွဲတွေကဒီနှစ်နှစ်ကုန်ပိုင်းနိုဝင်ဘာလထဲမှာကျင်းပဖို့ရှိတယ်ဆိုပေမဲ့လည်းဒီကိုရိုနာဗိုင်းရပ်စ်ကိစ္စကတော့အဲ့ဒီအထိတဖြည်းဖြည်းနဲ့အရှင်ကတော့ပါနေဦးမယ်ထင်တယ်ဆိုတော့ဒီကိုရိုနာဗိုင်းရပ်စ်ကိစ္စကရောအမေရိကန်သမ္မတရွေးကောက်ပွဲကိုဘယ်လောက်ထိများတက်ရောက်မှုရှိလာနိုင်မလဲခင်ဗျအ
ဓိကတော့အဲ့ဒီ crisis ကိုဘယ်လောက် handling လုပ်နိုင်မလဲဒါ Donald Trump ရဲ့ handling ကတော့သူစောင့်ကြည့်နေရမှာပဲဒီဘက်က Democrat ဘက်ကလည်းပဲဒီကိစ္စကိုပရိသတ်ကလည်းပဲစောင့်ကြည့်နေရမှာပြည်သူမဆန္ဒရှင်တွေဒါအသိအရေးကြီးလို့ထင်ပါတယ်နောက်တစ်ခုကအချင်းအကန့်အသတ်အချင်းဒီရွေးကောက်ပွဲကိုပုံမှန်နေနေလုပ်နိုင်မဲ့အချင်းကြီးရှိလားဆိုတာလည်းလူစုလူဝေးကိစ္စတွေဖြစ်တဲ့တောင်ဒီခါလည်းပဲအဟံတားတော့ဖြစ်ကောင်းဖြစ်လာနိုင်ပါတယ်ဒါကတော့ရောကအချင်းတွေဘယ်လိုသွားလဲဆိုတာနဲ့ပတ်သက်နေပါလိမ့်မယ်ဆိုအဓိကကတော့ဒီပြဿနာကိုဘယ်လောက် handle လုပ်နိုင်လဲဘယ်လောက်ကင်တွဲချီရှင်းနိုင်လဲဆိုတာကိုအဓိကစဉ်းစားစရာပြဿနာဖြစ်နိုင်မယ်ထင်ပါတယ်ဒီမိုကရက်ဘက်ကလည်းဒါကိုအဓိကဆုံးဖြတ်တည်ကြလိမ့်မယ်လို့ကျွန်တော်ယူဆရကိုယ်တော်နဲ့
ဟုတ်ကဲ့အခုလက်ရှိမှာကိုကဒီပြည်နယ်တော်တော်များများမှာဒီပါတီတွင်းပနာမရွေးချယ်မှုတွေရွက်ောက်ပွဲတွေကိုသူတို့ရက်တွေကိုလှနဲ့ချီပြီးတော့ရွှေ့ဆိုင်ထားကြတာလေဂျွန်လာလောက်မှပဲလောက်ကြမယ်ဆိုပြီးပြောကြတယ်ဆိုတော့ရှေ့ဆက်ဘယ်လိုဖြစ်လာနိုင်မလဲဆိုလိုချင်တာကတော့ဒီမိုကရက်တွေချင်းချင်းရွေးချယ်တဲ့အပွဲကမပြီးသေးတော့သမရထွန်းနဲ့ပြိုင်မှုအတွက်သူတို့ပြင်ဆင်မှုအချိန်နည်းတယ်ပါ냐ဆိုတော့ဝေဖန်မှုတွေကလည်းထွက်နေတော့ဘာနီဆန်ဒါနောက်ဆုတ်သွားနိုင်သလားဘလို့သုံးသပ်နေကြလဲခင်ဗျာ
ဟုတ်တယ်နောက်ဆုံးမလောက်မှာမှသူတို့နောက်တစ်ချိန်ပြန်ညမယ်ဆိုတော့ဘာနီဆန်ဒါစတော့အခုခါမှာသူရဲ့ရွေးကောက်ပွဲကုစလေအဖွဲ့ပေါ်ကမ်ပိန်းကလူတွေနဲ့သူကကြီးနိုင်နေရဲ့ဆိုတော့သတင်းတွေထဲမှာတွေ့ရပါတယ်သူရှေ့ဆက်ပြီးတွေ့ရမလားရှေ့ဆက်ပြီးတွေ့ရင်လည်းအဆုံးနဲ့ပဲကြုံမလားအဲ့တော့သူကဒီဟာကိုဆက်ကြိုင်မလားနောက်ဆုံးလိုက်တော့မလားဆိုတော့စဉ်းစားနေတယ်လို့သိရပါတယ်။အာလောလောဆယ်မှာတော့သူကမ်ပိန်းထဲကတော်ကွန်ရပုဂ္ဂိုလ်တယောက်ပြောတာကဒီကိုရိုနာဗိုင်းရပ်စ်ကိစ္စကိုသူစောင့်ကြည့်နေတယ်တဲ့။ဒေါ်နယ်ထရမ့်ဘယ်လိုကင်တွယ်တယ်လဲ။ဒီကသူစောင့်ကြည့်နေတာဒေါ်နယ်ထရမ့်ကင်တွယ်ဖို့ကောင်းမကောင်းဆိုတဲ့အပြင်သူကိုစားပြုနေတဲ့အလုပ်သမားတွေဟာဒီရောဂါကာကွယ်ရေးအတွက်ပြုစုစောင့်ရှောက်မှုကိုအယုံစုဆိုင်မှုကိုတကယ်ခံရရလား။ကံပြားဆာမန်ပြည်သူတွေပေါ့လေချမ်းသာတဲ့လူတက်နိုင်တဲ့လူမဟုတ်တဲ့လူတွေဒီလူတွေကအမှန်တကယ်ပြည်သူဆောင်ရှောက်ဖို့ကာကွယ်ပေးဖို့အတွက်ကြိုးစားမှုတွေရှိရလားဆိုတာသူစောင့်ကြည့်နေတယ်လို့ပြောနေပါတယ
်။သောရရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတဝန်းငွေကြေးစည်းကွက်ဖြစ်ပြီးသားသားကျဆင်းပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေပြိုလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရိုက်ခတ်မှုတွေနေအောင်ဘာတွေတုံ့ပြန်ကင်တွယ်သင့်တယ်လဲဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီ live session ကကြိုဆိုပါလိမ့်ရှင
်။ဂုရောမြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။စာတင်ကြောင်းကိုတမတော်ရဲ့လက်နဲ့ကြီးကြီးထိမှန်တယ်လို့မီဒီယာကိုပြောတဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ကိုတရားစွဲဆိုတဲ့ကိစ္စဟာမှန်ကန်ပါရဲ့လားတကယ်လို့ဒီပြောဆိုချက်ဟာအချက်လက်မမှန်ကန်ဘူးဆိုရင်တော့ပြည်သူကိုယ်စားလှယ်တဦးကိုဒီလိုတရားစွဲဆိုလိုက်တဲ့အတွက်နိုင်ငံရေးလူခွင့်ရေးနဲ့တရင်လွတ်လပ်ခွင့်တို့ကိုဘယ်လိုရိုက်ခတ်နိုင်ပါသလဲတရင်သမားလည်းဖြစ်နိုင်ငံရေးသုံးသပ်သူတဦးလည်းဖြစ်တဲ့ဦးတီဟာသွေးနဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဦးတီဟာသွေးခင်ဗျာမကြသေးခင်ကပူးစီရောင်ဘက်မှာဖြစ်တဲ့တိုက်ပွဲမှာစာသင်ကျောင်းကိုလက်နေကြီးထိမှန်လို့ကျောင်းသူကျောင်းသားလေးတွေဒဏ်ရာရတဲ့တင်းကိုတပ်မတော်ဘက်ကပြစ်ခတ်တဲ့ကြည်စံထိမှန်တယ်လို့သူကြားတဲ့အကြောင်းပြောတဲ့ချွတ်တော်အမတ်တယောက်ကိုတရားစွဲဆိုထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီလိုကိစ္စတွေမှာချွတ်တော်အမတ်တွေတောင်မှလွတ်လွတ်လပ်လပ်ဖြစ်ကြခွင့်မရှိတော့ဘူးဆိုတဲ့သဘောမျိုးတွေ့လာရပါတယ်ဆိုတော့မြန်မာနိုင်ငံမှာတည်င်းသမားတွေတည်င်းရယူပိုင်ခွင့်ဘလောက်ထိ ကျေပြန်ပြန်ရှိနေပါသေးတယ်အထူးသဖြင့်ပြည်ပခနယ်မြေတွေမှာပူပြီးတော့ကျဉ်ကျက်လာတယ်ဆိုတာမျိုးစဉ်းစားမိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပ္ပိဟာသွေးရဲ့သဘောထားနည်းနည်းကျွန်တော်သိချင်လို့ပါခင်ဗျာ
ဒီပြည်ပခဖြစ်နေတဲ့နေရာတွေမှာကျွန်တော်တို့ဒရဲရယူရတာရောဒရဲနဲ့ပတ်သက်လို့တုတ်ပြန်ဖြေကြရောအဲ့ဒါအခက်အခဲရှိနေတယ်ဆိုတော့ကျွန်တော်တို့ဒီခုတစ်ခိုင်တည်းမှာတော့ရှင်းပြတဲ့ဘက်မှာလည်းဖြစ်ပါလေ။အဲ့ဒါကတော့ဒီဖြစ်တဲ့2017နောက်ပိုင်းပေါ့နော်ကျွန်တော်တို့ပြည်ပခတွေဖြစ်တဲ့အချိန်မှာလည်းဒီလိုချင်လို့ရှိခဲ့ရကြ။အဲ့တော့ပြောတဲ့အခါမှာအများအားဟိုဂရင်းသမားတွေနေနေလေဟိုကျုံသွားတာကဘတ်လိုက်ပြီးဒီဘက်ကလိုက်ကျော်လာတာဒီဘက်ကလိုက်ကျော်လာတာဆိုတော့ဒီလေကအဲဖြစ်ခဲ့တယ်ပေါ့နော်။ဒီလိုတော့ဒီမူစလင်လူ့ဖွဲ့စည်းတွေနဲ့ခိုင်လူ့ဖွဲ့စည်းတွေကမှဖြစ်တဲ့တက်တလာဒါမှဆိုရင်ဟိုဘက်ကလိုက်ကျော်လာဒီဘက်ကလိုက်ကျော်လာဆိုပဲအဖြစ်အားလို့လည်းရှိခဲ့တယ်။အခုဆိုလို့ဆိုတဲ့အခိုင်အမာတော့လည်းဒီသူကတက်မလို့ကြားပါပေါ့။အခုတော့တက်တဲ့ဖြစ်ပေါ်တဲ့အခါမှာလည်းအခုလိုမျိုးကျုံလာတာပေါ့နော်ဒါလည်းအင်ဒီကေတာတစ်ခုပေါ့ကျွန်တော်တို့ဗရင်းသမားတွေအနေနဲ့အရင်ထားမယ်အဲဟိုအခြေအနေတစ်ခုဟိုဒါမိဘအဆုပြမျိုးလို့ပြောရမယ်အဲ့တော့ဘယ်လိုအခြေအနေမျိုးတွေမှာဆင်ကျေပြီးဘယ်လိုအခြေအနေမျိုးဆိုတာတက်တာတက်တယ်ဆိုတော့ဒီကကျွန်တော်တို့တွေကဘယ်လိုခေါ်မလဲမပိုင်းထားနိုင်ဘူးပေါ့နော်မခံမနိုင်ဘူးတက္ကနာဖြစ်ပြန်လဲဖြစ်တယ်မဖြစ်ပြန်လဲမဖြစ်ဘူးပေါ့နော်ဆိုတော့ဗရင်းသမားမျိုးနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဘယ်လိုမှချိန်ထားလို့မရဘူးပေါ့ဒါကလည်းပြားတဲ့မျိုးပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတော့လောတဲ့အကြောင်းမရှိဘူး။ဒီပြင်ကိုလက်တော်ပုံစံလေးဒီလိုဟိုဟာဒီလိုပြားချီလာတဲ့အခါကျတော့ဒီတည်င်းမီဒီယာတွေတက်မှာပါပို့ပြီးပြည်လာ
။တကယ်တော့တည်င်းဌာနကိုလည်းအရေးယူရဲပြောတဲ့လွတ်တော်အမတ်ကိုလည်းအရေးယူရဲဆိုတော့ဒီတည်င်းဌာနတို့လွတ်တော်အမတ်တို့ဆိုတာသူတို့ကပြည်သူအကျိုးကိုဥထိပ်ထားပြီးပြောရမယ့်လူတွေတာဝန်ကိုနှက်ကသူတို့ရဲ့လုပ်ငန်းတာဝန်ကိုဖြစ်နေတာပါအဲဒါစာမန်ရသူရသားတွေကတော့ပြောချင်ပြောမပြောချင်နေဖြစ်တာပေါ့ဆိုတော့ဒီလူတွေရဲ့ပြောပိုင်ခွင့်ကိုပါကျုံပြလိုက်တော့သတင်းသမားတွေအနေနဲ့သတင်းမှန်ကိုရယူနိုင်တဲ့အလားအလာသိဘောင်ကျင်းသွားပြီလို့ပြောမှာပေါ့အထူးသဖြင့်ပြည်ပခါဖြစ်နေတဲ့နေရာတွေမှာတစ်ဖက်ဆောင်ရင်းထိခိုက်နစ်နာမှုတွေလူခွင့်ရေးချိုးဖောက်မှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သတင်းရယူစရာအီလမ်းမှရှိပါသေးရဲ့လားခင်ဗျာ
အဓိကတော့ဒီတိုက်ပွဲဖြစ်ပေါ်တဲ့နေရာတွေလက်ရှိလို့ရှိလို့ရှိလို့ကျွန်တော်တို့အသက်ပြောင်းဖို့တော်တော်ခက်တယ်။ဒါအင်တာနက်ကလည်းမရတဲ့ခါကျတော့ကျွန်တော်တို့ဒီမီဒီယာတွေသတင်းမီဒီယာတွေနဲ့ဒီနေရာမျိုးတွေကိုကိုယ်ဝန်တောင်းဖို့ဖြစ်နိုင်မို့နော်။ကျွန်တော်တို့တယ်လီဖုန်းတွေဟာလားအဲ့ဒါကကျွန်တော်တို့ဒီ Messenger တို့ Viber တို့နဲ့ပဲဆက်သွယ်ရတာပေါ့နော်။ဒီတိုက်ပွဲသတင်းတွေရဖို့ဆိုရင်ကျွန်တော်တို့ကတော့ဆက်သွယ်တာကတော့ပြန်ကြားရေးဖို့လည်းပြောနေရရှိတယ်လို့တစ်ခါအေးဆက်ကလည်းပြောတာရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကတော့ပြည်ပကဖြစ်နေတဲ့ကျွန်တော်ဒီမှာကိုရတယ်ပြောတဲ့ဟာတစ်ခုကကျွန်တော်တို့ကဗရင်းသမားအကြည့်ကြီးလို့မြောက်ပေါ်တော့ပါတီလို့ကျွန်တော်တို့ကြည့်ရတာပေါ့တက်တရပေါ်တော့လွတ်လပ်တဲ့ကျွန်တော်တို့အပွဲကြီးတော့၎င်းဟလာဒီဒီအသက်ကြီးရတာကျွန်တော်၎င်းပေါ့နော်အဲ့တော့သူတို့ပြောကြတဲ့နေ့ကတန်ချိန်ကိုကပေါ့ဒါမှလည်းကျွန်တော်တို့ကပြည်ပစာကြားမှာကျွန်တော်တို့တက်နေပြီးအမှန်ကန်တဲ့ပြည်ကျွန်တော်တို့ထောက်တယ်ပေါ့
သူစီဟာစီပြောသလိုပြည်ပခဖြစ်တဲ့ဒေသတွေမှာနှစ်ဖက်ကတော့သူတို့သတင်းကိုသူတို့ကြီးညာမှာပေါ့လေတက်မတော်သတင်းပြန်ကြားရေးအဖွဲ့လည်းသူတို့ပြောမယ်အေဘက်ကလည်းပြောမှာပဲဒါပေမဲ့သူတို့ကတော့သူတို့ဘက်ကသူတို့ရှိတော့ကပြောကြတာကိုကျွန်တော်ကတော့ပြည်သူအမှန်တ
ိုင
်းဆိုတော့စောစောကပြောသလိုပဲဘက်မလိုက်တဲ့လူရဲ့အသံကိုလူချင်တယ်ဆိုတော့အသင်းတော်ဆုံးကတော့ဒီပြည်သူလွတ်တော်အမတ်တို့ပါလို့ဆိုတာလူထုကိုကူစားပြုတဲ့လူတွေသူတို့စီရသတင်းကျွန်တော်ရယူတာသူတို့တန်ဖိုးစီရဲ့အချက်လို့ကျွန်တော်ထင်တာပဲခင်ဗျာမဟုတ်လား
ဟုတ်ကဲ့ဗျဟုတ်ကဲ့ဆိုတော့လေအဲ့ဒီမှာကျွန်တော်နည်းနည်းလေးထောက်ပြီးပြောချင်တာအကယ်၍အများပေါ့နော်ဆိုတော့ဒီလက်နက်ကြီးကြားတဲ့ကိစ္စကကျွန်တော်တို့လည်းဒါဟိုစဉ်းစားကြည့်တာပေါ့ဟိုတမရဘက်ကဖြစ်တယ်လို့သူဘယ်လိုယူဆနိုင်လဲပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့တမရဘက်ကနေပြီးတော့ငင်းချက်ထုတ်တင်တယ်ဆိုတော့ငင်းငင်တယ်ဆိုလို့ရှိလို့ရှိလို့ရှင်တယ်ဒီကိစ္စကဟိုဒီပြောကြတဲ့ဒီကိုယ်စလဲကိုပေါ့နော်တရားဆက်သွယ်ပြီးတော့ပြန်ပြင်ပြောပေးဖို့ဒါတခုပေါ့နော်ကျွန်တော်တော့ argue လုပ်ပြီးတော့ဟလာအော်ဘာလို့ဆိုတော့ဒီလူလူကနေတရားဝင်ရွေးချယ်ထားတဲ့ law maker တွေဥပဒေပြုအမတ်တွေပဲဒီဟိုကိုယ်စလဲတွေပဲလေဆိုတော့ဒီလိုမျိုးအကေဝေးတရင်နဲ့ပတ်သက်ပြီးတော့ငင်းချက်ထုတ်เสียရှိတယ်ပြောเสียရှိတယ်ဟလာအမားပြင်ဆင်ခြင်းနဲ့တမားတယ်ပေါ့နော်တသိလဲပြပြီးတော့ဟိုပြင်ဆင်ဖို့ဟလာတောင်းဆိုတာမျိုးဟလာပြန်ပြောပေးဖို့ပြင်ဆင်ချက်ပေးဖို့ဒီလိုမျိုးကျွန်တော်တို့အရင်လုပ်ဖြေခြင်းနဲ့ဆိုတော့ဟိုကျွန်တော်လည်းစဉ်းစားကြည့်တာပေါ့ဗျာဒီလက်နက်ကြီးကြားတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဘယ်ဘက်ကကြားတယ်လို့ဟိုပြောဖို့ဆိုတာကဟိုတမားအဖြစ်ဆိုခက်တယ်ပေါ့နော်တော့အကယ်၍အထောက်အထားရှိတယ်ဆိုတော့အထောက်အထားနဲ့ပြောဟလာတစ်ဖက်ကလည်းအထောက်အထားနဲ့ညင်းပေါ့နော်ဒီလိုမျိုးပြပဖြစ်နေတယ်အခုလိုဒီလိုတရားစွဲတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖြစ်တဲ့အဖွဲ့အစည်းတွေသဘောအဖွဲ့အစည်းတွေမဟုတ်ဘူးဗျာမီဒီယာဖြစ်နေတယ်တစ်ဖက်ကလည်းလွှတ်တော်ကိုယ်စားလည်းဖြစ်နေတော့ဒီဖြစ်ချင်းလေးကတော့ကျွန်တော်တို့နိုင်ငံရေးမှာကကျွန်တော်တို့ဟိုချိုးချိုးတက်ရောက်မှုရှိတာပေါ့
ဟုတ်ကဲ့အချိန်ကပိုသာဆွလာမှုရှိပေါ့အဲ့လိုထိန်ချုပ်ပြီးတော့တကယ်တော့ကိုစီဟာသွေးစောစောကပြောသလိုပါပဲပြင်လွှတ်တော်ကိုယ်စားတွေကပြည်သူဗန္ဓဝဆာပြီးတော့ပြည်သူဝန်ကိုဆောင်ရွက်လူတွေပြည်သူကိုစားပြောနေရတဲ့ဒီလူတွေဟာ ပြောရေးဆိုခွင့်ရှိရမယ့်လူတွေဖြစ်ပါတယ်ဆိုတော့ဒီလိုလူကိုရွေးပြီးတော့မှအရေးယူလိုက်တာဟာဖြစ်တော့ကိုယ်လည်းတွေရဲ့ပြောရေးဆိုခွင့်ကိုနှုတ်ပိတ်လိုတဲ့သဘောလည်းပဲဆက်ရောက်သွားနိုင်လို့ကျွန်တော်ကစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့သူတို့လွှတ်တော်ဥက္ကဋ္ဌကလည်းတမန်တော်ကတရားစွဲတော်ကိုဆွဲဆိုခွင့်ပြုတယ်ဆိုတဲ့သတင်းတွေကြားလို့ပါဘယ်လိုယူဆလဲအဲ့ဒီစာနဲ့ပတ်သက်လို့ဒါကတော့ကျွန
်တော်အမြင်ပြောရရင်လွှတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့သဘောတစ်ခုကလွှတ်တော်ကိုယ်စားလှယ်တစ်ယောက်ကလာရာဇဝတ်မှုလိုဟာမျိုးဟလာလူကျင့်ဝတ်သိက္ခာနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးလွှတ်တော်ကနေခွင့်ပြုတာကတော့တပိုင်းပေါ့နော်အဲ့လိုမဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်လို့မယ်ဟလာကျွန်တော်တို့ဒီလိုမျိုးအငင်းပွားဝယ်ကိစ္စတွေနဲ့ပတ်သက်တယ်ဆိုလို့ရှိလို့ဆိုတော့အတော်တလေပေါ့နော်ကျွန်တော်တို့ခွင့်ပြုတာမျိုးကတော့ဖြစ်ရင်ဟိုအတိုးဆက်ကမကောင်းနိုင်ဘူးပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကျန်တဲ့လွှတ်တော်ကိုယ်စားလှယ်တွေလည်းပြောရဆိုရတဲ့အခါမှာဝန်ထုပ်ဝန်ဖိုးဖြစ်လာတယ်ငါကားရဲ့ပြောမှုဆိုမှုကအချိန်မီဒီလိုမျိုးအရေးယူခံနိုင်သလားလို့တွေးစရာရှိတယ်ဆိုတော့လွှတ်တော်ကိုယ်စားလှယ်လိုမျိုးဟလာကျွန်တော်တို့ပြည်သူလူထုကတော့မအားကိုးပြီးတင်လာတဲ့ပုံစံမျိုးကဒီလိုမျိုးတွေကြုံရတယ်ဟလာဖြည့်ရှင်းလို့မရဘူးအကောင်အွယ်မရှိဘူးဆိုလို့ရှိလို့ကျွန်တော်တို့ဟလာပြည်သူလူထုကဒီစနစ်ပေါ်မှာယုံကြည်မှုအားလဲလာနိုင်တယ
်တကယ်တမ်းအဲ့သတင်းကိုပြန်ကြည့်ရင်စာတင်ကျောင်းကိုလက်နေကြီးထည့်ရဆိုတဲ့ဟာသိဆွေရတဲ့ဖြစ်ရတစ်ခုပါဘယ်ဘက်ကပဲပြစ်ပြစ်ကျွန်တော်လည်းအစီအစဉ်လုပ်ခဲ့ပါတယ်ဆိုတော့ဒီလိုကိစ္စမျိုးကိုအမှန်တကယ်တာဝန်ကျတဲ့လွှတ်တော်သားဆိုရင်အပြုမှန်ကိုဖော်ထုတ်ရေးကိုလွှတ်တော်ကကိုနိုင်ကစာဦးဆောင်ရဲ့တင်တာပေါ့ဗျာလွှတ်တော်မှာဆိုခဲ့ဒီကိစ္စပဲလို့ဖြစ်တယ်လဲစင်းပါဘာညာဆိုပြီးတော့စုံစမ်းရေးကော်မရှင်တွေဘာတွေဖွဲ့ပြီးတော့စုံစမ်းတင်တဲ့ကိစ္စလို့ထင်ပါတယ်အခုကြတော့အဲ့လိုလုံမဲ့နေနေသားသားအဲ့ဒီတင်ကိုပြောတယ်လွှတ်တော်အမတ်တော်အေးယူခံရတယ်ဆိုတော့အချိန်ကြီးပိုဆွတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံလွှတ်တော်အနေနဲ့ရောအဲ့လိုအရေးကြီးတဲ့ကိစ္စအဖြေမပေါ်ထွက်ပဲပြည်သူတွေစိုးစိုးရွားနစ်နာတဲ့ကိစ္စတွေကိုကဲစုံစမ်းဖော်ထုတ်ပါဆိုတဲ့ကနဦးစာဦးဆောင်ရွက်မှု initiative ယူပြီးလှုပ်ဆောင်မှုတွေရောဖြစ်လာနိုင်တဲ့အလားအလာရှိပါသလားဥပဒေ
သွေးဒါကတော့ကျွန်တော်အမြင်ပြောရရင်အခုချိန်မှာတော့ကျွန်တော်တို့ဒီတကယ်အားအကြီးဆုံးပါတီဖြစ်တဲ့ NLD ရောပေါ့နော်ဒီတော့ကဒီလက်ရှိဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တပ်မတော်ကိုသူတို့ကဟိုအခုဆိုလို့ရှိလို့ရှိရင်ခြေကဥပဒေပြင်ဆင်ရေးနဲ့ကျွန်တော်ဖိအားများနေတယ်အဲ့လိုပဲအခုတစ်ခါကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနားရှိတာပေါ့နော်ဆိုတော့အဲ့လိုမျိုးဖိအားတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီကိစ္စတွေပေါ်မှာအာယုံထားမှုအားနဲ့တော့ကျွန်တော်တို့တွေ့ရဒီလိုဖြစ်နေပေမဲ့လည်းတပ်ဆိုင်ရာဆွတ်တော်တွေပြည်နယ်ဆွတ်တော်တွေဟိုဖန်ကိုင်းပါတီတွေကနေပြီးတော့ဒီကိစ္စကိုပြားပေးတဲ့နဲ့တွားပေးတဲ့နဲ့ဘာလို့လဲဆိုတော့အသေးဆုံးတော့ကျွန်တော်တို့ဘယ်သူဘယ်သူကိုအပြစ်တင်ဖို့မဟုတ်ဘူးအပြစ်မှန်အောင်ပြရဖို့တော့ကိုတုံ့နှံစစ်ဆေးတာမျိုးဖြစ်တဲ့နဲ့အထူးသဖြင့်ဆွတ်တော်ကိုယ်စားလှယ်ပါဒီကိစ္စထဲမှာပါဝင်နေတဲ့အတွက်ကြောင့်မို့ဆွတ်တော်ကတာဝန်ယူပြီးတော့ဒီကိစ္စကိုသူတို့ကိစ္စလိုသဘောထားပြီးတော့သူရောက်တုံ့နှံစစ်ဆေးဖို့တိုက်တွန်းတာမျိုးအခုတော့လုပ်တင်တယ်မဟုတ်ဘူးဆိုလို့ရှိရင်တော့ဒီကိစ္စဟာဆွတ်တော်အဲဂျန်နရရဲ့လုံခြုံမှုပေါ့နော်လွတ်တော်ဂျန်နရမှာရှိတဲ့လူတွေရဲ့ပြောခွင့်ဆိုခွင့်ပြောနိုင်ဆိုနိုင်မှုဟလာအခုမှသွားပြီးတော့အကန့်အသတ်ဖြစ်မယ်ဖိအားဖြစ်မယ်ပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ကတော့ကျွန်တော်တို့သတင်းသမားတွေလွတ်တော်ကတော့သူတို့ကစောစောကပြောသလိုလွတ်တော်အကြီးအကဲကိုယ်တိုင်ကတရားဆိုခွင့်ပေးထားတယ်ဆိုတဲ့သဘောတွေ့နေရတယ်ဒါပြည်သူ့ဘဏ္ဍာကိုစားနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဘာညာသူတို့ဘာငက်ွက်စရာရှိတယ်တော့မသိဘူးပေါ့လေနိုင်ငံရေးသမားတွေလည်းဖြစ်တယ်ကျွန်တော်သတင်းသမားတွေကြတော့ကျွန်တော်တို့မှာဘယ်လိုက်မှုလည်းမရှိဘူးနိုင်ငံရေးသမားလည်းမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးမှာတရားစွဲဆိုခံရတဲ့အဖြစ်မျိုးကြုံရတဲ့အတွက်သတင်းလောကကဒီလိုကိစ္စမျိုးကိုဆက်လက်ဖော်ထုတ်တဲ့နေရာမှာလက်တွန့်သွားလိမ့်မယ်လို့ထင်မိပါလားမြန်မာနိုင်ငံသတင်းလောက
ဟုတ်ကဲ့အခုချိန်ကတော့လေအားလုံးကတော့ဒီလိုပဲစဉ်းစားတယ်ကျွန်တော်ဆိုလို့ရှိရင်လည်းစဉ်းစားမိမှာပဲအဖြစ်လို့လည်းဆိုတော့ဟိုကျွန်တော်တို့အနေနဲ့အလံဝေးတယ်အလံဝေးတဲ့အခါကျတော့တချို့သတင်းတွေကကျွန်တော်တို့ကိုယ်တိုင်ကဟလာဟိုအစအဆုံးကျွန်တော်တို့တာဝန်မယူနိုင်ဘူးသဘောတကူကကျွန်တော်တို့ကတယ်လီဖုန်းကလေးနဲ့ဖုန်းပေါ်မှာပြောကြားချက်တော့ပဲကျွန်တော်တို့ကလုပ်နိုင်တဲ့ကိုယ်တိုင်ကိုယ်တိုင်တရားလည်းမသွားနိုင်ဘူးလူကိုလည်းမမြင်နိုင်ဘူးပေါ့နော်ဆိုတော့ဖုန်းနဲ့လုပ်တဲ့အခါမှာတချို့ကိစ္စတွေကအမှားမျိုးရှိနေတယ်ဆိုတော့ကျွန်တော်တို့က risk ကိုမယူချင်တော့ဘူးဆိုတာမျိုးဖြစ်လာပြီအဖြစ်လို့ဆိုတော့ဒီကိစ္စမျိုးကလည်းကျွန်တော်တို့ဘက်ကရိုးသားမှားခဲ့ရင်တော့မီဒီယာဘက်ကရိုးသားမှားခဲ့ရင်တော့မှသက်ဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းတွေကမဟုတ်တာမှားနေတယ်ပြင်ပေးပါအကျိုးနဲ့အကြောင်းနဲ့ပြောရင်ဒါကကျွန်တော်တို့ပြန်တက်မှတ်လို့ရတယ်အဲ့လိုမဟုတ်ပဲအခုရိုးရေးယူခံရမယ်ဆိုရင်တော့ကျွန်တော်တို့ကဟလာဒီကအောင်လက်ချောင်းတော့မှာပဲလက်ချောင်းရင်တော့ဆိုတာပြောတဲ့အကျိုးဆက်တွေကဖြစ်လာမှာပေါ့နော်ဆိုတော့ဒီပြိပကဒေသမှာရှိတဲ့သတင်းတွေကိုပြစ်ဆက်ဖို့လက်ချောင်းလာရင်အဲ့ဒီဒေသမှာရှိတဲ့ပြည်အမှန်တွေကျွန်တော်တို့ပေါ်ထုတ်နိုင်မှာမဟုတ်ဘူးအဲ့ဒီဒေသလူတွေလည်းကျွန်တော်တို့အကာအကွယ်ဟိုအပြစ်မဲ့တဲ့လူတွေလည်းအကာအကွယ်ပေးနိုင်မှာမဟုတ်ဆိုတော့ဒီအကျိုးဆက်တွေကဖြစ်လာမယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ဒီဟိုတက်ကျွန်တော်တို့တိုင်းပြည်မှာအခုစူးစမ်းနေတာရှိတယ်အစိုးရကိုယ်တိုင်ကလည်းအားပေးနေရှိတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီမီဒီယာကောင်စီကလည်းတစ်ဆင့်သွားဖို့ပေါ့နော်မီဒီယာကောင်စီတရှိချင်းနဲ့လှုပ်ဆောင်နေခြင်းဟာတကယ်ဝေဖန်ကြလေးတွေရှိတော့လည်းပဲကျွန်တော်တို့ကဒီ institution ကိုကျွန်တော်တို့ခိုင်မာအောင်လုပ်ရမယ်လေးစားအောင်လုပ်ရမယ်ဟိုဒီမှာကျွန်တော်တို့ဟိုပထမအဆင့်အနေနဲ့ပထမဦးအဆင့်အနေနဲ့ညှိနှိုင်းပြီးရှင်းနိုင်ရင်တော့ကျွန်တော်တို့ကဒီကာချာပေါ့နော်ဒီရင်ကျင်းမှုကိုကျွန်တော်တို့ကထူထောင်ပေးရတယ်ဗျဆိုမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ရှေ့ရှောက်အားလုံးက ိုလုံနိုင်ခွင့်နေလုံနိုင်ခွင့်နေဆုံးရှုံးလာပါလိမ့်မယ်ဆိုတော့အဲ့လိုဆုံးရှုံးလာတဲ့အများအဲ့ဒီအကျိုးသက်ရမှုကနိုင်ငံပေါ်မှာလည်းသွားမှာပေါ့နော်ဟိုကျွန်တော်တို့ရဲ့ဒီပြည်တောင်းလေးရလည်းမအောင်မြင်တဲ့ပြည်တောင်းလေးဖြစ်သွားမှာပဲ
ဥကျော်စံသားရဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ်ဆက်လက်ပြီးလူလူနဲ့ကြမ်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါအခုလိုအေးမြတဲ့ဆောင်းရသည့်ကာလမှာရင်သွေးငယ်လေးတွေအေးအေးမိဖျားနာတဲ့ဝမ်းပြက်ဝမ်းလျှော်ယောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ဘယ်လိုကိစ္စကာကွယ်ထားသင့်ပါသလဲကလေးအထုကူဆရာဝန်ကြီးတွေဖြစ်တဲ့ပမောက္ခဒေါက်တာဦးကျော်လင်းပမောက္ခဒေါက်တာဦးစောဝင်းတို့ကိုမေးမြန်းပြီးဒေါက်တာတန့်စောကတင်ဆက်ထားပါတယ
2020ခုနှစ်အတွင်းမှာမွေးဖွားတဲ့ရင်းနှီးငယ်လေးတွေအတွက်ဝမ်းသာစရာသတင်းတစ်ခုကတော့ Rotavirus လို့ခေါ်တဲ့ဝမ်းပြက်ဝမ်းလျှော်ယောဂါကာဝယ်ဆီးကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနအစီအစဉ်နဲ့အခမဲ့တိုက်ကြွေးပေးလို့ရနေတာပဲဖြစ်ပါတယ်ရိုတာဗိုင်းရပ်စ်ဟာကလေးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်စေတဲ့ virus ပိုးအမျိုးအစားတစ်ခုဖြစ်ပြီးဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်တဲ့ကလေးငယ်လေးတွေရဲ့90ရာခိုင်နှုန်းဟာရိုတာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်ခံစားရခြင်းဖြစ်တာကြောင့်ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုတိုက်ကျွေးနိုင်ခဲ့မယ်ဆိုရင်ကလေးငယ်လေးတွေမှာဖြစ်တဲ့ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ဖို့အခွင့်အရေးဟာ90ရာခိုင်နှုန်းလျော်နေသွားနိုင်တယ်လို့မြန်မာနိုင်ငံမှာရှိတဲ့ကလေးတခုဆရာဝန်ကြီးတွေကယူဆထားကြတာပါမြန်မာနိုင်ငံမှာ9နှစ်အောင်ရင်းနှီးငယ်လေးတွေအသက်သေဆုံးမှုဖြစ်စေတဲ့အဓိကအကြောင်းအရာတွေထဲမှာလည်းဝမ်းပြက်ဝမ်းလျှော်ယောဂါဟာတစ်ခုပါဝင်ဖြစ်နေပါတယ်ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုပုဂ္ဂလိကဆေးရုံအစည်းအဝေးတွေမှာအခကြေးငွေနဲ့တိုက်ကြွေးကုသခဲ့တာဟာအချိန်ဆယ်နှစ်ကျော်ကြာရှိခဲ့ပြီးအခု2020ပြည့်နှစ်မှာတော့ကျန်းမာရေးနဲ့အခသာဝန်ကြီးဌာနရဲ့ပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာထည့်သွင်းလိုက်ပြီးဖြစ်တာကြောင့်2020ခုနှစ်မှာမွေးဖွားတဲ့ရင်းနှီးငယ်လေးတွေအနေနဲ့ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုနီးစပ်ရာကျန်းမာရေးဌာနနဲ့ကာဝယ်ဆေးထုတ်ဆွေးနွေးတွေမှာတွားရောက်တိုက်ကြွေးပြီးလို့ရနေပြီဖြစ်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်
ရိုတာဗိုင်းရပ်စ်ဆိုလဲဆရာဦးရဲမင်းကျော်ပြောသလိုပေါ့နော်ကျွန်တော်တို့သုံးနေတာ10နှစ်နေပါရှိတယ်တော့ဒါမဲ့ဟိုကျွန်တော်ဈေးတားကြည့်တော့အဲ့တော့တောင်တောင်လို့ကဘယ်သူမှမတတ်နိုင်အခုချိန်ဒီလည်းပြင်ပမှာဆိုရင်ရိုတာဗိုင်းရပ်စ်တိုက်ဆေးဆရာတို့ဆေးရုံမှာတိုက်နေတာပဲပြင်ပပုဂ္ဂလိကဆေးရုံမှာတစ်ခါတိုက်ရင်3000ကျပ်ခဏခါဆို6000ကျပ်နော်အဲ့ပတ်စံအဲ့ကုန်ကြားဈေးကိုကျွန်တော်တို့ကတပြားမှမကုန်ဘဲနဲ့ပြည်သူလူထုကရ
ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုရင်းနှီးငယ်လေးတွေရဲ့အသက်2လပြည့်တဲ့အချိန်မှာတစ်ချိန်တိုက်ကြွေးပြီးအသက်4လပြည့်တဲ့အချိန်မှာနောက်တစ်ချိန်ထပ်မံတိုက်ကြွေးပြီးဖို့လိုတယ်လို့သိရပါတယ်။ဒါကြောင့်ဖေဖော်ဝါရီလ1ရက်နေ့မှာအသက်2လပြည့်ပြီးရိုတာဗိုင်းရပ်စ်ကာဝယ်ဆေးစတင်တိုက်ကြွေးခဲ့တဲ့ရင်းနှီးငယ်လေးတွေဟာအခုလာမယ့်ဧပြီလ1ရက်နေ့မှာရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုဒုတိယအချိန်ထပ်မံတိုက်ကြွေးကြရမှာပါ။ဖေဖော်ဝါရီလထဲမှာစတင်မွေးဖွားပြီးဧပြီလထဲမှာအသက်2လပြည့်မဲ့ရင်းနှီးငယ်လေးတွေဟာလည်းရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုပထမအချိန်အနေနဲ့စတင်တိုက်ကြွေးပေးကြရမှာဖြစ်ပါတယ်။ရိုတာဗိုင်းရပ်စ်ကာဝယ်ဆေးအပြင်အသက်အရွယ်လိုက်ထူးနှံတိုက်ကြွေးသင့်တဲ့ကာဝယ်ဆေးတွေကိုလည်းအချိန်မီရရှိအောင်တည်ထားပြီးထူးနှံတိုက်ကြွေးကြဖို့လိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရင်းနှီးငယ်လေးတွေဟာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပေါ်ခံစားရဖို့အခွင့်အရေးများတာကြောင့်ရင်းနှီးမိဘတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုမပြတ်မခွက်ရရှိအောင်ကြိုးစားပေးကြဖို့လိုတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်တထားလင်းကပြောပါတယ်။
အမှန်ကတော့လေကုသယောဂါတွေအတွက်ကာကွယ်ဆေးရှိနေတာကျမတို့အတွက်အကျိုးအမြတ်တစ်ခုပေါ့နော်အဲ့အကျိုးအမြတ်ကိုကျမတို့ကရအောင်သုံးရမှာဒါပေမဲ့ကာကွယ်ဆေးတွေကဈေးကြီးတယ်တချို့ကာကွယ်ဆေးတွေဆိုလက်လန်းတော့မမှီဘူးတခြားနိုင်ငံတွေမှာပဲရရှိမယ်အဲ့ဒီခါကျတော့အဲ့ဓာတွေအကုန်လုံးကိုကျမတို့ကအခွင့်အရေးရတဲ့အခါကျတော့ယောဂါဖြစ်တာကိုထိုင်ဆောင်နေမယ့်အစားကာကွယ်ဆေးကိုကြိုပြီးတော့ထိုးရတာပေါ့နော်သူများတွေယောဂါဖြစ်နေပြီဆိုမှလိုက်ထိုးလို့ကအကျိုးမရှိဘူးဆိုတော့လေကျမတို့အဓိကပေးချင်တဲ့သတင်းစကားကတော့ကာကွယ်ဆေးကကာကွယ်ဖို့ထားတာပါအဲ့တော့ထိုးရမယ့်အချိန်မှာအချိန်ပြရအောင်ထိုးပြီးတော့ခလေးကိုကာကွယ်သွားဖို့အတွက်ကတော့မိဘတွေရဲ့ဝတ်တရားဖြစ်ပါတယ်လို့သတင်းပေးချင်ပါတယ်ရှင
်မြန်မာနိုင်ငံမှာရှိတဲ့အသက်9နှစ်အောက်ကလေးငယ်လေးတွေအများစုဟာဝမ်းပြက်ဝမ်းလျှော်ယောဂါကို10ကြိမ်လောက်အထိဖြစ်ပေါ်ခံစားကြရလေးရှိတယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်ခံမှန်းချက်အဖြစ်တစ်နှစ်မှာ2ကြိမ်လောက်ဖြစ်တယ်လို့ဆိုရမှာပါဝမ်းပြက်ဝမ်းလျှော်ယောဂါပြင်းထန်ခဲ့မဲ့ဆိုရင်စိတ်ယုံတက်ကုသမှုခံရလေးရှိပြီးအသက်အန္တရာယ်လေးနှီးစက်တဲ့အခြေအနေတစ်ခုဖြစ်နေပါတယ်ရင်းနှီးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပွားမှုနှုန်းလျော့နေသွားစေဖို့အတွက်မဖြစ်မနေထိုးနှံတိုက်ကြွေးပေးရမယ့်ပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုထည့်သွင်းတိုက်ကြွေးပေးရခြင်းဖြစ်တယ်လို့ဒေါက်တာဒေါ်တာလင်းကပြောပါတယ်
တဲ့တနှစ်အောက်ကလေးသူဖြစ်9နှစ်အောက်ကလေးတွေရဲ့အမေတိုင်းကလေကလေးကအန်းနဲ့ဝမ်းပြတ်တယ်ဝမ်းလျှော်တယ်ပေါ့နော်တစ်ခါတကံမကောင်းရင်ဆေးရုံထိရောက်သွားမယ်ဒီသူကလေးကရေဓာတ်ဆုံးရှုံးလို့ပေါ့နော်မကြုံဘူးတဲ့မိခင်တယောက်မှမရှိနိုင်ပါဘူးကျမတို့ပြောရဲပါတယ်ကျမတို့လည်းမိခင်တယောက်ပါပဲအဲ့ဒီခါကျရင်ဆောဆောကလို့ကလေးနေမကောင်းတဲ့ကလေးရဲ့ပင်မဆင်းရဲမှုကိုယ့်ရဲ့တော့ကနောက်ကိုယ့်ရဲ့အလုပ်ချိန်လေးနောက်တစ်ခါဟိုကုန်ကြတဲ့စရိတ်ပေါ့နော်နောက်တစ်ခါဆေးရုံနေမှာရောက်လာရင်လည်းဆရာဝန်တွေရဲ့ဝင်တော့ဝင်ပိုးတခြားယောဂါတွေ လဲပါရှင်လို့ရှိရင်လေဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့ကရှော့ချနိုင်မယ်လို့မျှော်မှန်းပါတယ်အသက်9နှစ်အောက်ကလေးတယောက်ကဝမ်းပြောက်ဝမ်းရှော့10ချိန်လောက်ထိရနိုင်မှာတစ်နှစ်မှာနှစ်ခါလောက်ရနိုင်တယ်အခက်မသိရင်ဆေးရုံရောက်နိုင်တယ်ဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့က60ရာခိုင်နှုန်းလောက်ကိုရှော့ချနိုင်မယ်လို့ကျမတို့မျှော်လင့်ထားပါတယ်ဒါကြောင့်ဒီကာဝယ်ဆေးကိုထည့်သွင်းတာဖြစ်ပါတယ
်ပြင်းထန်တဲ့ဝမ်းပြောက်ဝမ်းရှော့ရောဂါဖြစ်ပွားမှုကိုကာဝယ်ပေးနိုင်တဲ့ Ruta Virus ကာဝယ်ဆေးကိုလာမယ့်ဧပြီလမှာအသက်4လပြည့်တဲ့ရေနှင်းကလေးတွေကိုဒုတိယအကြိမ်တိုက်ကြွေးပေးပြီးအသက်2လပြည့်တဲ့ရေနှင်းကလေးတွေကိုပထမအကြိမ်အဖြစ်တိုက်ကြွေးပေးရင်အသက်9နှစ်အောက်ရေနှင်းကလေးတွေမှာအန္တရာယ်ကြီးမားနေတဲ့ဝမ်းပြောက်ဝမ်းရှော့ရောဂါကိုကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
Samsung နဲ့ Huawei အပါအဝင် smartphone ထုတ်လုပ်တဲ့ phone company တွေက phone မျက်နှာပြင်တွေကိုခောက်ချိုးချိုးနိုင်တဲ့ foldable phone တွေကိုထုတ်လုပ်နေကြပါတယ်။ smartphone ဈေးကွက်မှာ phone တွေအယောင်နေတဲ့ချိန်မှာ phone သုံးသူတွေကိုဆွဲဆောင်နိုင်ဖို့ခောက်ချိုး phone တွေကိုထုတ်လုပ်နေကြတာပါ။ဒီ smartphone တွေဘလောက်ထူးခြားလို့ဘလောက်စိတ်ဝင်စားမှုရနိုင်တယ်လဲဆိုတာကိုမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
နိုင်ဆက်နိုင်တဲ့ flexible display မျက်နှာပြင်ဤပညာတွေတိုးတက်လာတာနဲ့အများခေါက်ချိုးချိုးနိုင်တဲ့ဖုန်းတွေလည်းဈေးကွက်ထဲမှာရောက်နေကြပါပြီ။အခု2020ခုနှစ်ထဲမှာဈေးကွက်ထဲရောက်လာဖို့ရှိတဲ့ခေါက်ချိုးဖုန်းတွေလည်းမနှဲပါဘူး။ Samsung ကတော့သူ့ရဲ့တတိယမျိုးဆက်ခေါက်ချိုးဖုန်းဖြစ်တဲ့ Galaxy Z Flip ကို February လလယ်တွေကစပြီးဈေးကွက်တင်ခဲ့ပါတယ်
။ Phones are a part of our everyday lives, but this is no ordinary smartphone. It changes everything.
Samsung Electronics ရဲ့ဈေးကွက်စီးပွားရေးဆိုင်ရာညွှန်ကြားရေးမှူး Rebecca Hurst က Galaxy Z Flip ဖုန်းဘလောက်ထူးတယ်ဆိုတာပြောပြနေတာပါ။နှစ်ပိုင်းချိုးထားတယ်လို့ခေါက်ချိုးချိုးထားတဲ့ဖုန်းကိုဖြန့်လိုက်ရင်6.9လက်မမျက်နှာပြင်ရှိတဲ့ပုံမှန်ဖုန်းတွေလိုဖြစ်သွားပြီးတော့ဘောင်တွေအနားသက်တွေမပေါ်တဲ့မျက်နှာပြင်ဖြစ်သွားတယ်ဆိုတာကိုရှင်းပြနေတာပါ
။ With this phone we've done the impossible and created ultra thin glass that folds.
ဒီဖုန်းကမဖြစ်နိုင်ဘူးဆိုတာကိုကြော်လွားပြီးတော့အင်မတန်ပါလွားပြီးခောက်ချိုးချိုးနိုင်တဲ့ဖန်သားပြင်ကိုဖန်တီးထားပါတယ်။ခောက်ချိုးချိုးလို့ရတဲ့ဖန်သားပြင်ဆိုရင်ကျွတ်ဆက်ဆက်နဲ့ကျိုးလွယ်မယ်လို့ထင်ပါလိမ့်မယ်။ဒါပေမဲ့ဒီဖန်သားပြင်ကကြာရှည်အသုံးခံနိုင်အောင်လုပ်ထားတဲ့အပြင်အစင်းရည်မထင်နိုင်အောင်လည်းအကာအကွယ်ပေးနိုင်ပါတယ်။အကြံလဲခံတာမလို့အကြိမ်နှစ်သိန်းဖွင့်နိုင်ပိတ်နိုင်ပါတယ်။ smartphone ဈေးကွက်ထဲမှာဖုန်းတွေအယောင်နှင်းနေတာကို Samsung ကအယောင်တွက်အောင်ကြိုးစားတဲ့အနေနဲ့အစ်စ်အစမ်းခောက်ချိုးဖုန်းတွေကိုထုတ်နေတာဖြစ်ပါတယ်။အထူးသဖြင့်ဒီ Galaxy Z Flip ကြောင့်ဖုန်းအယောင်တက်လာမယ်လို့မျှော်လင့်နေပါတယ်။ Samsung ကပထမထုတ်တဲ့ Galaxy Fold ကို2019 September မှာစရောင်းခဲ့တာပါ။ Galaxy Fold ဖုန်းတွေကိုပထမထုတ်ပြီးတချို့ကိုအစမ်းပေးသုံးခဲ့တာမှာဖန်သားပြင်တွေကျိုးကုန်တယ်လို့ပြောကြလို့ဒုတိယတစ်ခါပိုကောင်းအောင်လုပ်ပြီးတော့ဈေးကွက်တင်ခဲ့ရပါတယ်။တတိယမျိုးဆက်အနေနဲ့ထုတ်တဲ့ Z Flip ကတော့ Galaxy Fold လိုမျိုးစာအုပ်အဖွင့်အပိတ်လုပ်ရတာမျိုးဘေးတိုက်ခောက်ချိုးချိုးတာမဟုတ်ပဲဖုန်းမျက်နှာပြင်တစ်ဝက်ကနေခောက်ချိုးချိုးထားတာဖြစ်ပါတယ်။ Z Flip ခောက်ချိုးဖုန်းတစ်လုံးစီးက Galaxy Fold ဖုန်းတစ်လုံးစီးထက်ကိုဒေါ်လာ600နည်းပြီးတော့တစ်လုံးကိုဒေါ်လာ1400လောက်ကနေစပါတယ်။ခောက်ချိုးဖုန်းသစ်တွေထွက်နေတဲ့အထဲမှာ Huawei ကအသစ်ထွင်တဲ့ Mate X ဖုန်းကတော့စာအုပ်ဖွင့်တယ်လို့ဖွင့်လိုက်ရတဲ့ခောက်ချိုးဖုန်းမျိုးဖြစ်ပါတယ်။2019 November လတုန်းကတရုတ်နိုင်ငံထဲမှာပဲအကန့်အသတ်နဲ့ထုတ်ခဲ့တဲ့ Mate X ခောက်ချိုးဖုန်းကိုပို့ပြီးတော့ကားအောင် Mate X ဖုန်းတွေကိုထွင်ထားတာပါ။5G မြန်နှုန်းမြင့် internet ကိုချိတ်ဆက်နိုင်ပြီးတော့ camera lens 4ခုပါတဲ့ Mate X ဖုန်းရဲ့ထူးခြားမှုကဖုန်းမျက်နှာပြင်ကခေါက်ချိုးအတွင်းပိုင်းမဟုတ်ဘဲခေါက်ချိုးအပြင်ဘက်တစ်ခုလုံးဖြစ်နေတာပါ။ဖြန့်လိုက်ရင်ရှစ်လက်မှ screen ဖြစ်သွားလို့ screen မျက်နှာပြင်ကျကျကြီးကျင်သူတွေအတွက်မျက်စိကျစရာပါ။ဒါပေမဲ့အားနည်းချက်ကတော့ Google Play App Store ကဝန်ဆောင်မှုတွေတစ်ခုမှတုံးခွင့်မရှိတော့တာဖြစ်ပါတယ်။
The elephant in the room for Huawei from now on is the fact that all of their devices are lacking those compelling applications and services from
Huawei. ရဲ့ပြဿနာကသူတို့ပစ္စည်းတွေထဲမှာ Google ရဲ့လူတွေကိုဆွဲဆောင်နိုင်တဲ့ Google App တွေဝန်ဆောင်မှုတွေမပါတာပါ။အမေရိကန်ဆိုရက2019မေလမှာကန့်သတ်ချက်ထုတ်လိုက်တာကြောင့် Huawei အနေနဲ့ Google ဝန်ဆောင်မှုတွေကိုမရနိုင်တော့ပါဘူး။အခုဖုန်းအသစ်ကခေါက်ချိုးချိုးလို့ရတဲ့အသစ်ဆက်အံ့ဩစရာဖြစ်ပေမဲ့တခြားဖုန်းတွေနဲ့ရှင်ရင် Google App တွေသုံးမရတာကအတားအဆီးတစ်ခုလိုဖြစ်နေပါတယ်။Huawei ကတော့လက်မလျှော့ပါဘူးဒီဖုန်းကိုမရရအောင်ထုတ်မယ်သူနီးသူဟန်နဲ့လုတ်ဖြစ်အောင်လုံးပါပါသူတို့ကိုယ်တိုင် app တွေရောင်းတဲ့ app store ကိုစ조사လုပ်နေပါတယ်အောင်မြင်မအောင်မြင်ကတော့သုံးဆွဲသူတွေကသာအဆုံးဖြတ်ပေးမှာပ
ါဈေးကွက်လေးလာသုံးသက်တဲ့ CCS Insight ကအကြီးတန်းသုံးသက်သူ bandwidth ဖြစ်ပါတယ်
အခုလိုမျိုး Android ဖုန်းသုံးသူတွေအသုံးများတဲ့ Google App တွေ Huawei ခေါက်ချိုးဖုန်းမှာမပါတာအပြင်ဖုန်းပြည့်နေပြင်ကခောက်ထားတဲ့အတွင်းပိုင်းမှာမဟုတ်ဘဲအပြင်ဘက်မှာမို့အထူးအကြိုက်လွယ်နိုင်တယ်လို့သုံးသပ်ပါတယ
် And my concern is that knowing how fragile flexible display technology is wrapping it around the outside of the phone
ကိုင်းနိုင်ဆက်နိုင်တဲ့ display နည်းပညာကပြတ်လွယ်တယ်ဆိုတာသိထားတော့ဖုန်းပြည့်နေပြင်ကိုအပြင်ဘက်ခောက်ထားလိုက်တာမျိုးကတိတ်ကိုအနေများပါတယ် Samsung ကတော့တတိယမျိုးဆက်ခေါက်ဖုန်းထွေနဲ့အစ်စ်နဲ့တော်တော်လေးရှေ့ရောက်နေပါပြီ။မူလခေါက်ချိုးဖုန်းထုတ်ပြီးပြဿနာတွေတွေ့နေတော့ပိုကောင်းတဲ့ခေါက်ချိုးဖုန်းကိုထုတ်တယ်။အခုဆို Z Flip ခေါက်ချိုးဖုန်းကိုတော့ထုတ်ထားပါပြီ။ Huawei အနေနဲ့အမိလိုက်ဖို့လိုမယ်လို့ထင်ပါတယ်
။လက်ရှိကမ္ဘာစမတ်ဖုန်းဈေးကွက်ထဲမှာပထမနဲ့ဒုတိယနေရာရထားကြတဲ့ Samsung နဲ့ Huawei ကအခု2020ခုနှစ်မှာအပြိုင်ခေါက်ချိုးဖုန်းတွေထုတ်နေကြသလိုဈေးကွက်ထိပ်ပိုင်းနေရာပြန်ရောက်ဖို့ကြိုးစားနေတဲ့ Motorola LG, Oppo, Xiaomi စတဲ့ smartphone company တွေကလည်းခေါက်ချိုးချိုးနိုင်တဲ့ဖုန်းတွေဖုန်းမျက်နှာပြင်ကိုအကွေးအဆန့်လုံနိုင်မဲ့ဖုန်းတွေကိုထွင်းနေကြပါတယ်။တရုတ် smartphone company တစ်ခုဖြစ်တဲ့ TCL ကလည်းအနာဂတ် smartphone လို့ဆိုပြီးတော့သုံးကောက်လောက်ခေါက်ချိုးချိုးနိုင်မျက်နှာပြင်ကိုဆွဲဆန့်နိုင်မဲ့ဖုန်းမျိုးတွေထွင်းနေပါတယ်။ဒါပေမဲ့ဒီဖုန်းသစ်တွေကဖုန်းသုံးသူတွေကိုထင်သလောက်မဆွဲဆောင်နိုင်သေးပါဘူး။
Foldable phones are brand new and we're still figuring out how we're going to use them. So
ခေါက်ချိုးချိုးနိုင်တဲ့ဖုန်းတွေကအခုမှအသစ်ပေါ်လာမှုဘယ်လိုသုံးရမလဲဆိုတာသဘောပေါက်အောင်လုပ်နေရတဲ့အဆင့်မှာပဲရှိပါသေးတယ်။ TCL မိတ်ဆက်တဲ့ဖုန်းမှာအသစ်ဆန်လုပ်နိုင်တာတွေကတော့စိတ်ဝင်စားဖို့ကောင်းပါတယ်။နောက်ကျရင်ဖုန်းတွေကိုဘယ်လိုသုံးနိုင်မလဲဆိုတာကျမတို့ကြိုးပြီးတော့သဘောပေါက်ထားနိုင်တာရှင်
။ Mobile Geeks နည်းပညာ website က Nigel Scott ဖြစ်ပါတယ်။လက်ရှိမှာခေါက်ချိုးဖုန်းတွေနဲ့ပတ်သက်လို့ဤပညာအရဘလောက်စိတ်ချလက်ချသုံးနိုင်တယ်လဲဆိုတာအသေးအချာမသိရသေးဘူးဆိုတာကိုလည်းသူကရှင်းပြပါတယ်
။ The foldable phones that are out on the market right now are basically prototypes that we can buy. Manufacturers are trying to make them robust enough.
ဈေးကွက်ထဲမှာအခုရောင်းနေကြတဲ့ခေါက်ချိုးဖုန်းတွေကရှေ့ပြေးလုထားတဲ့ဖုန်းတွေကိုရောင်းနေကြတာပါ။အကျန်းခံနိုင်အောင်မပြတ်နိုင်အောင်ထုတ်လုပ်တဲ့သူတွေကစူးစမ်းလုပ်နေကြပါတယ်။ဒါပေမဲ့ခေါက်ချိုးချိုးလို့ရတဲ့ဖုန်းတွေဘလောက်အသုံးခံတယ်ဆိုတာဘသူမှအသေးချာမသိကြသေးပါဘူ
း foldable လို့ပြောနေတဲ့ခေါက်ချိုးချိုးနိုင်တဲ့ smartphone တွေဈေးကွက်ထဲစရောက်လာနေပြီမဲ့ဖုန်းသုံးသူတော်တော်များများကတော့အခြေအနေကိုစောင့်ကြည့်နေကြပုံရတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခေါက်ချိုးဖုန်းတွေရဲ့ဈေးကလည်းအနည်းဆုံးဒေါ်လာ1000ကျော်တာမို့ဖုန်းသစ်ဝယ်သူတွေအနေနဲ့ဝယ်သင့်ရဲ့လားလို့စောင့်ကြည့်နေကြပုံရပါတယ်ရှင
်ဒီအမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုကြာတာပရိနဲ့မနက်ပိုင်းထုတ်လွှင့်ခဲ့တဲ့တနင်္လာအစီအစဉ်အစအဆုံးကိုမနက်ရှင်းနိုင်ကနေ9:00နာရီထိလိုင်းတူမီတာ20 25နဲ့32တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ဆက်လက်ပြီးဒီကနေ့မနက်ဖြန်နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ထိခိုက်ဆုံးရှုံးနေရတာတွေကိုကုစားပေးဖို့စီးပွားရေးပြည်လည်နှုတ်ထိုက်ဥပဒေတရက်ကိုအမေရိကန်ထက်လွတ်တော်ကဗိုလ်တုံးနေမှာအထည်ပြုလိုက်ပြီးဖြစ်ပါတယ်။အဲ့ဒီဥပဒေအရအမေရိကန်ပြည်သူတဦးချင်းစီကိုငွေသားတိုက်ရိုက်ထောက်ပံ့ပေးတာပါဝင်မှာဖြစ်ပြီးအမေရိကန်ဒေါ်လာ1 trillion သုံးစွဲသွားမှာဖြစ်ပါတယ်။ကမ္ဘာနိုင်ငံအားလုံးကကမ္ဘာအနှံ့အရှိန်မြိုက်ပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါကြီးအနေကိုရင်ဆိုင်နေကြရပြီးဒီရောဂါပိုးကိုယ်နိုင်ငံနဲ့ရောက်မလာသေးတဲ့နိုင်ငံတွေအနေနဲ့လည်းရောက်လာတဲ့အခါတိုက်ဖြတ်နိုင်အောင်ချူတင်ပြင်ဆင်မှုတွေလုပ်ဆောင်ထားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကTedros Adhanom Ghebreyesus ကတတိပေးလိုက်ပါတယ်။မိမိတို့လူမှုအတိုင်းဝိုင်းတဲ့ကိုဒီရောဂါပိုးရောက်မလာဖို့မယူဆကြဖို့နဲ့ရောက်လာတော့မယ်ဆိုတဲ့အတွင်းနဲ့ချူတင်ပြင်ဆင်ထားကြဖို့ဆိုပြီးဗုဒ္ဓနေ့ကဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှာ WHO အကြီးကတတိပေးသွားတာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်နိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့လုပ်မယ်ဆန္ဒခံယူပွဲရက်ကိုရွှေ့ဆိုင်းကောင်းရွှေ့ဆဲရနိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီအခြေခံဥပဒေပြင်ဆင်ချက်ကိုအတည်ပြုနိုင်ရင်သမ္မတပူတင်အနေနဲ့လက်ရှိသက်တမ်းကုံဆုံးသွားရင်လည်းနောက်ကျင်းပမယ်သမ္မတရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်နေနိုင်ဦးမှာဖြစ်ပါတယ်။သမ္မတပူတင်ရဲ့လက်ရှိသမ္မတသက်တမ်းဟာ2024ခုနှစ်မှာကုံဆုံးမှာပါ။တရုတ်နိုင်ငံတွင်အလုပ်လုပ်ကန်နေတဲ့အမေရိကန်သတင်းတောက်တွေရဲ့သတင်းလုတ်ပိုင်ခွင့်တွေကိုတရုတ်အာဏာပိုင်တွေကရုတ်သိမ်းလိုက်လို့မကြေမနပ်ဖြစ်မိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ဗုဒ္ဓဦးနေကသမ္မတအိမ်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအစိုးရရရှိတကူကလည်းဒီကိစ္စမှာတရုတ်တို့လိုအပ်တာတဲ့အလွန်ကျူးတုတ်ပြန်ခဲ့တယ်လို့ပြောကြားခဲ့ပါရယ်။တဒါပရိနေမနေ့ပဲနောက်ဆုံးရသတင်းချင်းချုပ်ကဒီလောက်ပါပဲခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမတော်မှာ ဒီကနေ့ညနေဘက်6:00ခွဲကနေ9:00အထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 10 line to meter 19နဲ့ line to meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။ video ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.